Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်မတ်လ17ရက်နေ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များရှင်လန်းချက်မြေချပါစေရှင်။ကျမကတင်ကြီးထိုက်ပါ။
ကျမဧသနာကျော်ပါရှင်။မလေးရှားလေကြောင်းပိုင်ခီးတဲ့တင်လေရင်ဒဇင်ပျောက်ဆုံးနေတဲ့ကိစ္စဟာအကြမ်းဖက်မှုနဲ့ဆက်ဆက်ပုံမရဘူးလို့အင်တာပိုလ်နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောသွားပါတယ်။လီဗျားနိုင်ငံမှာတပုံတွေထိန်းချုပ်ထားတဲ့စိတ်ကန်းကနေရေနံစိမ်းတွေကိုတရားမဝင်တင်ဆောင်သွားတဲ့မြောက်ကိုရီးယားအလံတက်တင်မော်ဟာနိုင်ငံတကာရေပိုင်နဲ့ထဲကိုရောက်ရှိသွားပြီလို့သတင်းရရှိပါတယ်။ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာကြားရပါမယ်မတ်တင်ကြီးထိုက်ရေ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ဒုချေရတန်းကြေးရွာပြိပခနဲ့ပတ်သက်ပြီးဒီကနေ့မှာပဲစုံစမ်းရေးကော်မရှင်ကစီရင်ခန့်စာတစ်ခုထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ
် First regarding the allegations of arrest, torture and looting by the security forces It is true that
စုံစမ်းရေးကော်မရှင်ကဒေါက်တာရင်ရင်ရဲ့ပြောကြားချက်ပါတစ်ဆက်တည်းမှာပဲဒီရခိုင်ပြည်နယ်တွင်းကရေနံနဲ့တဘာတံငွေပိုက်လိုင်းအလုပ်သမားတွေတရားရင်ဆိုင်နေကြရတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ရန်ကုန်မြို့ကမီဒီယာညီလာခံအကြောင်းနဲ့အတူထိတ်တန့်ရောက်ယူကရိန်းနိုင်ငံရေနောက်ဆုံးအခြေအနေတွေကိုလည်းကြားစားရမှာပါအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့အတူဓာတ်ရိုက်လှေလိုက်အစီအစဉ်ကိုလည်းနောက်ပိုင်းမှာဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ
မလေးရှားလေကြောင်းပိုင်ခီးတဲ့တင်လေရင်ဒဇင်ပျောက်ဆုံးနေတဲ့ကိစ္စဟာအကြမ်းဖက်မှုနဲ့ဆက်ဆက်ပုံမရဘူးလို့အင်တာပိုလ်နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်။လေရင်ဘော်ကိုခိုးရပါနိုင်ငံကူလက်မှတ်အသုံးပြုပြီးတော့လိုက်သွားတဲ့ခီးတဲ့နှစ်ယောက်နဲ့ပတ်သက်ပြီးတော့အသိရရှိတဲ့အချက်လက်တွေအရလေရင်ဟာအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးတော့ပျောက်သွားခဲ့ပုံသိမရှိဘူးလို့အင်တာပိုလ်အတွင်းရေးမှူးချုပ်ရော်နယ်နိုဘယ်ကပြောပါရယ်။သူတို့နှစ်ဦးလေရင်ဘော်အတူတူတက်သွားတဲ့ဓာတ်ပုံတွေကိုအင်တာပိုလ်ကထုတ်ပြန်လိုက်ပါရယ်။သူတို့ကတော့အသက်19နှစ်အရွယ်ပေါ်ရီနိုမိုဟာမာဒီနဲ့အသက်29နှစ်အရွယ်ဒလာဗာစီယက်မိုဟာမာဒီဇာတို့ဖြစ်ကြပါလိမ့်။အသက်19နှစ်အရွယ်အမျိုးသားကဂျာမနီနိုင်ငံမှာအခြေချနေထိုင်မှုလုပ်တာဖြစ်နိုင်တယ်လို့မလေးရှားရဲချုပ်ခါလီတန်ဆရီကပြောပါလိမ့်။နောက်အမျိုးသားနဲ့ပတ်သက်ပြီးတော့စုံစမ်းနေစေရှိပါလိမ့်။ဒီလိုထက်ပြီးတော့တီးလိုက်ရတဲ့အချက်လက်တွေကသူတို့နှစ်ဦးပေါင်းပြီးတော့အကြမ်းဖက်မှုလုပ်ဆောင်တဲ့အနေထားတော့သိမရှိတော့ပါဘူး။မလေးရှားလေကြောင်းပိုင် Boeing 777လေယာဉ်ဟာမလေးရှားနိုင်ငံကွာလာလံပေါ်မြို့တော်ကနေပြန်တက်သွားပြီးတော့တနအီလောက်အကြာစနေနေ့မနေ့အစောကြီးမှာပဲဘာမှအကြောင်းမကြားဘဲနဲ့ရေဒါကနေပျောက်သွားခဲ့တာပါလေယာဉ်ပေါ်ပါသွားသူ239ဦးရဲ့ဆွေမျိုးတွေကတော့သတင်းစိုးအတွက်ကြိုတင်တွက်ဆထားပြီးဖြစ်သလိုအာဏာပိုင်တွေကလည်းရှာဖွေရေးတွေကိုဒီကနေ့ဆက်လုပ်နေပါတယ်အခုတော့လေရင်ပျောက်ဆုံးသွားတဲ့နေရာနဲ့115မိုင်ပတ်လည်ကိုကုန်းမြေပေါ်မှာပါအပါဝင်ရှာဖွေရေးတွေဆက်ပြီးတော့လုပ်နေတာပါလေရင်နေတင်မောတွေအများကြီးပါဝင်ပြီးတော့ကဲဆဲရှာဖွေရေးတွေလုပ်နေတာတော့မှလေရင်အစားအနာတောင်ရှာမတွေ့သေးဘူးဖြစ်ပါတယ်ရှင
်လက်ရှိယူကရိန်းခေါင်းဆောင်တွေရဲ့ခရမ်မီးယားပြည်ထောင်စုအင်တွေဖြည့်ရှင်းမှုဟာခရမ်မီးယားကိုယူကရိန်းကနေခွဲထွက်သွားအောင်လုပ်နေတာဖြစ်တယ်လို့အဖြုတ်ချခံရသူယူကရိန်းသမ္မတဟောင်းယန်နိုကိုဗစ်ကသူ့အတိုက်ခံတွေကိုဒီကနေ့ပြည်တင်ဝေဖန်လိုက်ပြီးသူဟာသမရယာရူးမှာပဲဆက်ရှိနေသေးတယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ဖြစ်လဲတာဝန်ယူထားသေးကြောင်းပြောဆိုလိုက်ပါတယ်။ဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လကီယက်မြို့တော်ကနေထွက်ပြေးခဲ့ရပြီးရုရှားနိုင်ငံရော့ဖ်တော့အွန်ဒော်မှာယန်နိုကိုဗစ်အခုလိုဒုတိယအကြိမ်လူသိထင်ရှားထွက်ပြေးလာတာဖြစ်ပါတယ်။ယူကရိန်းဂျာပြတ်အစိုးရဟာအစွန်းရောက်သူတွေဖြစ်တယ်လို့သူကရှုံချလိုက်ပါတယ်။ဂျာပြတ်အစိုးရကမေလ25ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာလုံပန်ခွင့်မရှိသလိုတရားလဲမဝင်ဘူးလို့သူကပြောပါတယ်။ယူကရိန်းဂျာပြတ်အစိုးရကိုဒေါ်လာ1ဘီလီယံချေးပေးမဲ့အစီအစဉ်အတွက်အမေရိကန်အစိုးရကိုယန်နိုကိုဗစ်ကပြင်းထန်တဲ့စကားလုံးတွေနဲ့ဝေဖန်လိုက်ပြီးဒီဓမြတွေကိုငွေပေးခွင့်မရှိဘူးလို့အမေရိကန်အစိုးရကိုပြစ်တင်လိုက်ပါတယ်။ဒီတော့တွင်ပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန့်စ်ဖေဗီယက်ကခရမ်မီးယားပြည်ထနာတည်ငြိမ်ရေးအတွက်ကမ်းလှမ်းချက်ကိုရုရှားဘက်ကအပြုသဘောမတုံ့ပြန်ဘူးဆိုရင်အနောက်နိုင်ငံတွေအနေနဲ့ရုရှားကိုမကြခင်မှာပြစ်ဒဏ်ခတ်ဖို့လှုပ်တင်တယ်လို့ဆိုပါတယ
်။လီဗျားနိုင်ငံမှာတပုံတွေထိန်ချုပ်ထားတဲ့စိတ်ကန်းကနေပြီးတော့ရေနံစိမ်းတွေကိုတရားမဝင်တင်ဆောင်သွားတဲ့မြောက်ကိုရီးယားအလံတက်တင်မော့ဟာနိုင်ငံတကာရေပိုင်နဲ့ထဲကိုရောက်သွားပြီလို့သတင်းရရှိပါတယ်။ဒီတင်မော့ဟာဆိုးရွားတဲ့ရာသီဥတုအခြေအနေကိုအသုံးချပြီးတော့ ရေရက်တင်မောတွေကအဆောင်ကျက်လို့အစိုးရထိန်ချုပ်တဲ့နိုင်ငံအနောက်ချမ်းကစီကံတစ်ခုစီခေါ်ဆောင်လာတဲ့ကြားကနေလွတ်မြောက်သွားခဲ့တယ်လို့လေပြားနိုင်ငံရဲ့အမြင့်ဆုံးနိုင်ငံရေးအာဏာပိုင်အဖွဲ့ဖြစ်တဲ့အထွေထွေအမျိုးသားလွှတ်တော်ရဲ့အဖွဲ့ဝင်၃ဦးကပြောပါတယ်အဲ့ဒီတင်မောဟာနိုင်ငံတကာရေးပိုင်နဲ့ထဲကိုရောက်သွားပြီလို့အစိုးရရဲ့ခွင့်ပြုမိတ်မရဘဲနဲ့ SC Dra စကဲမှာတင်မောဘော်ကိုရင်းနှံတွေတင်ပေးလို့ဒီပြဿနာပေါ်စေတဲ့တပုံပြည်သူစစ်တွေရဲ့ပြောခွင့်ရသူကဆိုပါတယ်ဒီတင်မောစိတ်ကန်းကနေပြီးတော့ track ခွာသွားတဲ့ video ကိုအင်တာနက်ပေါ်မှာတင်ပေးမယ်လို့ Assam Jihani ကပြောပါတယ် Morning Glory လို့နာမည်ပေးထားတဲ့တင်မောဟာစိတ်ကန်းကနေပြီးတော့ NA ကင်းကင်း track ခွာသွားတယ်လို့Acidra စိတ်ကံကိုစီမံခန့်ခွဲတဲ့အစိုးရပိုင်း Elwa ဟာရင်းနှံကုမ္ပဏီကလည်းဆိုပါတယ်တကယ်လို့သာဒီသတင်းကအမှန်ပဲဆိုရင်တော့အစိုးရရေတက်ကဒီသင်းမော့ကိုထိန်းချုပ်နိုင်လိုက်ပြီလို့တင်းနှင်လာနေနောက်ပိုင်းမှာပြောခဲ့တဲ့ဝင်းကြီးချုပ် Elizidan အပါဝင်လေပြားအစိုးရအတွက်အရှက်ရစရာဖြစ်ပါလိမ့်ရှင
်ဂျပန်နိုင်ငံမှာလူပေါင်း 18,000 လောက်သေဆုံးပြီးဆယ်စုနှစ်အတွင်းကမ္ဘာပေါ်မှာအဆိုးဆုံးကြုံခဲ့ရတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကရေဒီယိုသတ္တိကြွပစ္စည်းတွေယူဆိုင်ခဲ့တဲ့ဆူနာမီငလျင်လှုပ်ခတ်ခြင်း၃နှစ်ပြည့်ဝန်းနေခြင်းအထိမ့်မှတ်ပွဲတွေကိုဂျပန်နိုင်ငံတလွှားဒီကနေ့ပြုလုပ်ခဲ့ကြပါတယ်။လွန်ခဲ့တဲ့၃နှစ်ကပြင်းအား9 magnitude ငလျင်လှုပ်ခတ်ချိန်ဖြစ်တဲ့ဂျပန်စံတော်ချိန်နေ့လယ်2နာရီ46မိနစ်မှာသေဆုံးသူတွေအတွက်အားလုံးကငြိမ်သက်ဆုတောင်းခဲ့ကြပါတယ်။အဲ့ဒီအခမ်းအနားမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဆူနာမီဒဏ်ခံရတဲ့ဒေသမှာအများဆုံးလူအပ်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ကတိပေးလိုက်ပြီးဘယ်လိုစိန်ခေါ်မှုတွေပဲရှိပါစေတကယ်လိုအပ်သူတွေလက်ထဲတိုက်ရောက်အောင်ကူညီသွားမယ်လို့ဆိုပါတယ်ဖူကူရှိမားနျူကလ িয়ার ဆက်ရုံကိုပျက်စီးစေခဲ့ပြီးပတ်ဝန်းကျင်တစ်ဝိုက်ကိုရေဒီယိုသတ္တိဓာတ်တွေကျွစီခဲ့တဲ့ဆူနာမီလည်းဖြစ်ပါတယ်ဂျပန်အစိုးရကဒေါ်လာဘီလီယံပေါင်းများစွာသုံးစွဲသွားမယ်လို့ကတိပေးထားပေမဲ့ဆူနာမီဒဏ်ခံရတဲ့ဒေသမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေနှီးကွေးနေပြီးလူပေါင်း 23,000 လောက်အိုးမဲ့အိမ်မဲ့ဖြစ်နေစေရှိပါတယ်အန်ဒီရဲ့ရှိတဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကိုတစားချင်းစီဖြတ်သိမ်းဖို့ဆိုရင်အနည်းဆုံးအနှစ်40လောက်အချိန်ယူရမယ်လို့ဂျပန်အင်ဂျင်နီယာတွေကဆိုပါတယ
်ပြည်အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3.3 လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြောပြပါမယ်ရှင်ဆူရန်နိုင်ငံမှာကာလရှည်ကြာဖြစ်နေခဲ့တဲ့စစ်ပွဲတွေကြောင့်လူပေါင်း 4,000 ခွဲကျော်ဟာဒါဖော့ဒေတာကနေအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်တောင်ပိုင်းဒါဖော့ဒေတာအွန်ဂါရမာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်အဲ့ဒီလူတွေဟာမြို့တော်ညာလာကိုထွက်ပြေးလာကြရတယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်ကဆိုပါတယ်တိုက်ခိုက်မှုတွေကိုဆူဒန်အစိုးရတပ်တွေကလုပ်နေတယ်လို့အခင်းဖြစ်တဲ့နေရာကသတင်းပို့ကြပေမဲ့လည်းလွတ်လပ်တဲ့တီးကြအတည်ပြုနိုင်ခြင်းမရှိပါဘူး။မြောက်ပိုင်းဒါဖော့မှာလည်းအကြမ်းဖက်မှုတွေဖြစ်နေတယ်လို့ကုလပြောခွင့်ရပုဂ္ဂိုလ်ကပဲပြောပါတယ်။အဲ့ဒီအကြမ်းဖက်မှုတွေဟာဒေသခံအချင်းချင်းကြားတိုက်ခိုက်မှုတွေဖြစ်ပြီးတော့ထောင်ထဲခြေထဲပြည်သူတွေကိုအိုးအိမ်စွန့်ပြီးတော့ထွက်ပြေးတဲ့အခြေအနေကိုရောက်စေတယ်လို့ပြောပါတယ်။ဒါဖော့မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကတစားတစားကျယ်ပြန့်လာတာကိုစိုးရိမ်ရကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတနင်္လာနေ့ကပြောကြားလိုက်ပြီးတော့စန့်ကျင်ဘက်အုပ်စုတွေအားလုံးအမြန်ဆုံးအပြစ်ခတ်ရက်ဆဲဖို့တိုက်တွန်းထားပါတယ်ရှင်
။အိန္ဒိယနိုင်ငံအလယ်ပိုင်းမှာမော်ဝါရီတပုန်တွေကတိုက်ခတ်လို့အိန္ဒိယလူညုံရေးတပ်ဖွဲ့ဝင်အယောက်20မကသေဆုံးသွားပါတယ်။မတီမငိမ်ဖြစ်နေတဲ့ချက်တီကပြည်နယ်မှာကင်းလှည့်နေတဲ့လူညုံရေးတပ်ဖွဲ့ဝင်တွေကိုတပုန်တွေကခြုံကိုတိုက်ခိုက်တာဖြစ်ပါတယ်။အစိုးရတပ်တွေဘက်ကပြန်ပြစ်လို့နှစ်ဖက်အကြီးအကျယ်တိုက်ပွဲဖြစ်ပွားခဲ့တာပါ။အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းမှာမော်ဝါရီတပုန်တွေကနှစ်ပေါင်းများစွာတိုက်ခိုက်နေတာဖြစ်ပြီးစိုက်ပျိုးရေး၊မွေးမြူရေးလုပ်သားတွေရဲ့စည်ရင်းနွမ်းပါမှုအတွက်မြေယာနဲ့အလုပ်ကိုင်အစိုးရကဖန်တီးပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။မော်ဝါရီတပုန်တွေကကွန်မြူနစ်တိုင်းပြည်ထူထောင်ကျင်းရတာလည်းဖြစ်ပါတယ်။
အမေရိကန်အာကာသတရေတဦးနဲ့ရုရှားအာကာသတရေနှစ်ဦးတို့လိုက်ပါလာတဲ့ဆိုယူအာကာသယင်ဟာနိုင်ငံတကာအာကာသစခန်းမှာ6လကြာနေပါကြာခဲ့ပြီးတဲ့နောက်ကမ္ဘာမြေကိုပြန်ဆင်းသက်လာကကာဇစ်စတန်နိုင်ငံကိုဘေကင်းကင်းနဲ့ဆိုက်ရောက်သွားခဲ့ပါတယ်ဒေသစံတော်ချိန်အင်္ဂါမနေ့ပိုင်းမှာအာကာသယင်ဆိုက်ရောက်ခဲ့တယ်လို့အမေရိကန်အာကာသစူဇန်လေးလာရေးအဖွဲ့ NASA ကပြောပါတယ်အာကာသယင်မော်ပြန်ပြီးတော့လိုက်ပါလာသူတွေကတော့ NASA အာကာသတရေMike Hopkins နဲ့ Russia အာကာသတရေ Aldi Gotov နဲ့ ဆာဂေးရာဇန်စကီတို့ဖြစ်ကြပါတယ်။သူတို့သုံးဦးလုံးဘေးကင်းကင်းရှိကြပြီးတော့ကဘာမြေဆွဲအားနဲ့ပြန်ပြီးတော့အကျွမ်းတဝင်ဖြစ်ဖို့လုပ်နေတယ်လို့ NASA က Twitter မှာသတင်းထုတ်ပြန်ပါတယ်။နိုဗင်ဘာလတုန်းကတော့ရုရှားအာကာသတရေနှစ်ဦးဟာဆိုချီဆောင်းရာသီအိုလံပစ်ပွဲတော်အတွက်မီးရှူတိုင်ကိုအာကာသထဲမှာကင်ဆောင်ပြီးတော့လမ်းလျှောက်ခဲ့ပါတယ်။ဒါဟာအာကာသအပြင်ပိုင်းမှာအိုလံပစ်မီးရှူတိုင်ပထမဦးဆုံးတည်ဆောင်ပြီးတော့လမ်းလျှောက်တာဖြစ်ပါတယ်ရှင်။
လူထုကြားအင်တာနက်ကိုသုံးဆွဲလာခဲ့တာအခုဆိုရင်25နှစ်ရှိသွားပြီဖြစ်လို့နောက်10နှစ်ကာလအတွင်းမှာအင်တာနက်နည်းပညာကလူတွေပေါ်ဘယ်လိုဩဇာလွှမ်းမိုးမှုရှိမလဲဆိုတာကိုကျွမ်းကျင်ပညာရှင်တွေကခန့်မှန်းနေကြပါတယ်။ PEW သုတေသနဌာနနဲ့ Elton တက္ကသိုလ်အင်တာနက်သုတေသနဌာနတို့ကကွန်ပျူတာအင်တာနက်ကျွမ်းကျင်သူပေါင်း 1,500 ရဲ့တွေးဆခန့်မှန်းချက်တွေကိုစုပေါင်းပြီးအစီရင်ခံစာထုတ်ပြန်ရမှာတော့သူတို့ရဲ့လေလာစမ်းစစ်ချက်တစ်ခုတူညီတာရှိပြီးအဲ့ဒါကအင်တာနက်သုံးဆွဲမှုကြောင့်လူတွေရဲ့နေစဉ်ဘဝမှာအမြင်အာရုံခံစားမှုလျော့နည်းလာတာပဲဖြစ်ပါတယ်။လူကြီးမြတ်တဲ့လူသားတွေနဲ့ဆက်ပစ္စည်းတွေကြားဆက်နွယ်မှုကအစိုးရတွေရဲ့ပုံကိုရေးဆိုင်ရာဆုံးဖြတ်ချက်တွေကိုပါပြောင်းလဲစေခဲ့တယ်လို့အဲ့ဒီစီရင်ခံစာမှာဖော်ပြပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုမအေးသန္တာကျော်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးဆက်တိုက်တင်ဆက်ပေးပါမယ်။ဇန်နဝါရီလဇန်ပိုင်းတုန်းကရခိုင်ပြည်နယ်ဒုချရတန်းမှာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့ကုလသမဂ္ဂရဲ့လျှို့ဝှက်အစီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်ခိုင်ခိုင်လုံလုံမရှိဘူးလို့ဒုချရတန်းကိစ္စစုံစမ်းရေးကော်မရှင်ကပြောပါတယ်။ဒုချရတန်းအရေးစုံစမ်းရေးကော်မရှင်တွေ့ရှိချက်အစီရင်ခံစာကိုဒီကနေ့အများပြည်သူကိုထုတ်ပြန်လိုက်တာမှာဒုချရတန်းနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့မီဒီယာတွေကရေးသားပြောဆိုခဲ့တာအတော်များများကိုမဟုတ်မမှန်တဲ့အကြောင်းညှင်းဆန်ထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့ကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင်
။ဒုချရတန်းကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လျှို့ဝှက်အစီရင်ခံစာအပါအဝင်ဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဖော်ပြရေးသားချက်တွေကိုအခြေခံပြီးတော့မှန်မှန်မှန်ကွင်းစင်းလေးလာတွစ်ဆုံမင်းမြမှုတွေလုပ်ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်တယ်လို့အစီရင်ခံစာရေးသားသူတွေကပြောပါတယ်ကော်မရှင်အနေနဲ့လည်းဒီကော်မရှင်အဖွဲ့ဝင်တွေကမကဒီကျွမ်းကျင်သူတွေပညာရှင်တွေကိုဖိတ်ခေါ်ပါဝင်စေခဲ့တယ်လို့ဆိုပါတယ်အဲ့ဒီမှာတော့ဒီကြေးရွာသားတွေထိခိုက်ဒဏ်ရာမှုရှိခဲ့တယ်ဆိုတာကိုတော့ကော်မရှင်အစီရင်ခံစာကတီးပြုတ်ထားပါတယ်ဒါပေမဲ့လည်းဒါဟာရန်လိုတဲ့လူအုပ်ကိုလူညိုရေးတပ်ကနေပြီးတော့ခုခံတုံ့ပြန်ရင်းနဲ့ဖြစ်လာတဲ့အခြေအနေဆိုပြီးတော့သုံးသပ်ထားပါတယ
် Regarding the allegations of arrest, torture and looting by the security forces it is true that commission
လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းပြောဖမ်းဆီးနှိပ်ပတ်နှိပ်စက်တာတွေလူရဲမှုတွေဖြစ်တဲ့ဆိုတဲ့စစ်ဆေးချက်တွေနဲ့ပတ်သက်လို့ပြောရရင်တော့ဒူချီရတန်ကျွာသားအချို့ထိခိုက်ဒဏ်ရာမှုရှိတယ်ဆိုတာကိုတော့တွေ့ပါတယ်။ဒါပေမဲ့လို့ဒီဒဏ်ရာတွေဘယ်လိုရတယ်လဲဆိုတာဖြစ်နိုင်ခြေနေရရှိတယ်လို့ပြောပါတယ်။ပထမချက်ကဒီရန်လိုတဲ့လူအုပ်နဲ့တွေ့တဲ့အခါမှာရဲတပ်သားတွေကသူတို့ကိုသူတို့ခုခံကာကွယ်ရေးနဲ့ဖြစ်တဲ့ဆိုပြီးတွေ့ပါတယ်။အဲဒီမှာပြစ်ခတ်ပြီးတော့ရှင်းရတာမျိုးလည်းရှိပါတယ်။နောက်ချက်ကတော့ကျွာသားတွေထပ်ပြီးကြတဲ့အခါမှာပေါင်းနေမဲတဲ့မှာထိခိုက်ဒဏ်ရာရတာမျိုးဖြစ်ပါတယ်ဆိုပြီးတော့ဒီကျောင်းဆက်စစ်ဆေးမှုတွေမှာပါဝင်ခဲ့တဲ့ဒေါက်တာရင်ရင်တွေကရှင်းပြခဲ့တာပါဒူချီရတန်ကြီးရွာမိလောင်တဲ့ကိစ္စမှာတော့ဒါဟာတာမန်မတော်ဆသဘောမျိုးမဟုတ်ပဲနဲ့နိုင်ငံရေးရည်ရွယ်ချက်တရက်နဲ့အဖွဲ့အစည်းတစ်ခုကလုတ်တယ်ဆိုပြီးတော့သုံးသပ်ပါတယ်ဘယ်ဖွဲ့ဆိုတာကတော့မရေးပါဘူးတချိန်တည်းမှာတော့ဒီကုလသမဂ္ဂလှုပ်ဝဲအစီအစဉ်စာထဲမှာဖော်ပြထားတယ်လို့ပဲမွတ်စလင်ချို့တပ်ဖြတ်ခံရပြီးတော့အလောင်းတွေကိုဖျောက်ဖျက်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းသူတို့အသေးချာကိုလေ့လာခဲ့ပါတယ်လို့ဒေါက်တာရင်ရင်တွေကပြောပါတယ
် So there were allegations made by the UN reportthat the bodies of 10 to 20
Muslim people long since 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 long ဒါမှလည်းရွှေငွေကျွမ်းသောပိုင်ဆိုင်မှုတွေလူရခံရတဲ့ဆိုတဲ့အပေါ်မှာတော့မိပြန်စုံစမ်းချက်အရာရောလူမှုစီးပွားရေးအခြေအနေရပါဖြစ်နိုင်ခြင်းနည်းတယ်ဆိုပြီးတော့ကော်မရှင်အစီရင်ခံစာကသုံးသပ်ပါတယ်။နောက်အထူးဖြစ်ကတော့ဒီကုလသမဂ္ဂရဲ့လှုပ်ဝှက်အစီရင်ခံစာဆိုတာနဲ့ MSF ကပြောဆိုချက်တွေဟာလုံးဝခိုင်လုံမှုမရှိဘူးဆိုတာကိုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုတွေကထပ်ထပ်ကိုညင်းခဲ့ပါတယ်
။ We reject the reports of MSF Vizeji called Vizeji and MSF Holland.And the United Nations
is that you for MSF ကပြောဆိုချက်တွေအားလုံးကအစီအစဉ်ကိုလုံးဝတော့ပေးချပါတယ်။ဒါကဆွဆွဲချက်တွေအားလုံးဟာအချိန်မြင့်ရှိပါအောင်။အထူးသဖြင့်တော့ဒီကလေးတွေမျိုးပြည့်တွေတို့ကတက်ပြတ်တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ကျေးရွာလူကြီးကကလေးငယ်ကိုရဲစစ်စစ်တတ်တယ်ဆိုတဲ့လုံဆက်သဘောဆွဆွဲချက်တွေဟာလုံးလုံးအချိန်မြင့်မရှိပါဘူးဆိုပြီးတော့ဒေါက်တာရင်ရွယ်ကရှင်းပြသွားတာပါ။ အစင်းကစားအဆုံးသတ်မှာတော့အကြံပြုချက်12ချက်ထည့်သွင်းထားပါတယ်လက်ရှိဥပဒေတိုင်းနိုင်ငံသားစီစီလုပ်ငန်းတွေကိုမြန်မာဆက်စပ်နဲ့ဆောင်ရွက်သွားဖို့နောက်ပြပိကဖြစ်တာနဲ့အခြေအနေတွေကိုပို့ဝင်လင်းပဲထုတ်ပြန်ဖို့နောက်နောက်မှာလူမျိုးရေးပြပိကတွေရှောင်နိုင်မဲ့အုပ်ချုပ်မှုပုံစံတွေကိုပါအကြံပြုပြီးတော့ထည့်သွင်းထားတာတွေ့ရပါတယ်ဒူချီရတန်ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရောတခိုင်ပြပိကလိလာရေးကော်မရှင်ကပါကနေဦးစုံစမ်းမှုတွေလုပ်ခဲ့ပါတယ်ဒါပေမဲ့နိုင်ငံတကာနဲ့ပြည်ပမီဒီယာတွေမှာမယုံကြည်တဲ့သဘောတွေထပ်ဖြစ်ခဲ့တာကြောင့်တမရလက်မှတ်ထိုးပြီးတော့ဒီဒူချီရတန်စုံစမ်းရေးကော်မရှင်ဆိုပြီးတော့ဖွဲ့စည်းပေးခဲ့တာပါကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆရာမစ္စတာကန်နာနာကိုတိုင်ကလည်းဒီပြီးခဲ့တဲ့စုံစမ်းမှုတွေဟာနိုင်ငံတကာစံနှုန်းနဲ့မပြည့်ဘူးဆိုပြီးထောက်ပြပါတယ်အခုလာမဲ့ဒီဒူချီရတန်ကော်မရှင်ရဲ့တွေ့ရှိချက်တွေကိုသူစောင့်ကြည့်သွားမယ်လူ့ရဲ့ရောကုလသမဂ္ဂနဲ့တွေ့ပြီးတော့အထူးစုံစမ်းမှုတွေလုပ်နိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကိုသူတိုက်တွန်းသွားမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
ကုသညုံဦးရဲ့သတင်းပေးပို့ချက်ပါရှင်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ကရေနံ gas pipeline အလုပ်သမားတွေတရားစွဲခံရတဲ့အကြောင်းကိုလည်းပြောပြပေးမှာပါရခိုင်ပြည်နယ်အမ်းမြို့နယ်22မိုင်ခန့်ကွာဝေးတဲ့တရုတ်မြန်မာရေနံနဲ့သဘာဝဓာတ်ငွေ pipeline ဖြတ်တန်းရာဂျားစခန်းတစ်ခုမှာပြီးခဲ့တဲ့ဇန်နဝါရီလကတရုတ်အလုပ်သမားတွေနဲ့မြန်မာအလုပ်သမားတွေကြားရုံးရင်းဆန့်ခတ်မှုဖြစ်ပြီးနှစ်ထပ်အဆောင်တစ်ခုမီးရှို့မှုဖြစ်ခဲ့ပါတယ်ဒီအတွက်ချင်းတိုင်းရင်သားမြန်မာအလုပ်သမား18ဦးကိုမီးရှို့မှုပုံမှအပါအဝင်ပုံမှ3ခုနဲ့တရားစွဲဆိုခဲ့ပြီးမတ်လ10ရက်နေ့ကရုံးတင်စစ်ဆေးခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်အမ်းမြို့နယ်22မိုင်ခန့်ကွာဝေးပြီးအန်းတောင်အုပ်စုတောင်ဆောက်ရွာကသဘာဝတန်ခွေပိုက်လိုင်းဖြတ်တန်းရာဂျားစခန်းတစ်ခုမှာပြီးခဲ့တဲ့ဇန်နဝါရီလကတရုတ်အလုပ်သမားတွေနဲ့မြန်မာအလုပ်သမားတွေရုံးရင်းဆန့်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုမှာမြမရေနံနဲ့သဘာဝဓာတ်ငွေစီမံကိန်းဦးစီးအရာရှိတဦးကတရားလိုလုပ်ပြီးသိန်း1600ကျော်တန်ဖိုးရှိတဲ့ပစ္စည်းများမိလောက်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်နဲ့မြမအလုပ်သမားတွေကိုပုံမှန်3ခုနဲ့တရားစွဲခဲ့ပါတယ်။မတ်လ10ရက်နေ့မှာတော့တရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်။အလုပ်သမားတွေနဲ့ပတ်သက်ပြီးအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကတော့အမ်းမြို့နယ်တရားရုံးမှာစတင်စစ်ဆေးခဲ့တဲ့အခါမှာတော့တရားခဏ်နေအဖြစ်ဆွဆွဲခံရသူတွေဟာမြန်မာနှိပ်စက်တာကြောင့်မီးရှို့တာလို့ထွက်ဆိုခဲ့ရတယ်လို့ဆိုပါတယ
် MOG နဲ့ဒီ YNJG တရုတ်ရှင်နိုင်ငံပိုင်တဲ့ကုမ္ပဏီတို့သူပူးပေါင်းလုပ်ဆောင်တဲ့နေရာပေါ့လေနော်စိတ်ပေါင်း1625ဘီပြည်စည်းဆုံးရှုံးသွားရဲဆိုပြီးတော့ကုမ္ပဏီတို့ဝင်းကတည်လို့ပြီးတော့ဆွဲရမှုဖြစ်ကြတယ်ပုံမှန်ကသုံးခုက450နဲ့ရေဆောင်436ပါတူနောက်ရေဆောင်တိတိလေးပေါ့အဲ့ဒီကုနေပတ်သက်ပြီးတော့မင်းဒီကအမျိုးရဲ့တရားရုံးမှာတင်းလူကိုအမှုစာဖြစ်တဲ့ဆိုရင်ကိစ္စပေါ့တဲ့အဲစီဝရောင်ကဘေးရနဲ့ဝန်ခတ်ထားတယ်ကြောက်တန်ဆိုင်တန်စီတို့ဝန်ခတ်ထားတယ်အဲစီဝရောင်ကလည်းဒီအမိုးအကာနဲ့ပော့ပိတ်ထားတဲ့စီဝရောင်ပဲအဲ့ဒီရောင်ကိုမိရှုဒီဘက်မှာလူမမာတွေနဲ့စကားများတဲ့ပုတ်သူကသူဖြစ်နေလို့တစ်ခါကလည်းအဲ့မှာမိစလောင်ပြီးအဲ့မှာမိခုဆက်လောင်သွားတဲ့တချို့ရှိရဲ့ဒါပေမဲ့လူမမားတွေနဲ့သူတို့နဲ့အပြန်အလှန်ဖြစ်ဖြစ်အဆောင်ကတော့မီးမလောင်ဘူးပေါ့နော်အဲ့တော့ဒေးဒုတ်တွေနဲ့ပြပုတ်ထားတဲ့ဒီဓာတ်ပုံနဲ့ပတ်တန်းတင်ရိုက်ထားတဲ့ရဲရရိုက်ထားတွေရရှိရတယ်အဲ့တော့ဘယ်သူမီးရှို့တယ်ဆိုတာကိုသိကြမသိဘူးဒါအဲ့မှာကလေးတွေကိုမေးကြည့်တဲ့အခါမှာလည်းသူတို့ကိုညှင်းမနှိပ်စက်လို့ဆွဲဆိုရတယ်ဆိုတာသူတို့ကိုလှမ်းပြီးတော့တရားခွင်ရှေ့မှာလှမ်းပြီးတော့ဟုတ်တယ်ကျွန်တော်တို့နှိပ်စက်ပြီးတော့ဆွဆုံခိုင်းနေလက်ဖက်တွေထိုးခိုင်းနေအဲ့တော့ကျွန်တော်ထွက်ဆုံပြရပါတယ်ဆိုပြီးတော့ဒီအဲ့ဆက်ကွန်နူဝီရောအကုန်လုံးထပြောတယ
်ဇန်နဝါရီလ26ရက်နေ့ကရုံးရင်းဆန်ခါဖြစ်ပွားစဉ်မှာမြန်မာနဲ့တရုတ်လူသမားအနည်းဆုံး60ခန်းကရန်ဖြစ်ခဲ့ကြတာဖြစ်ပြီးအဆောင်ကိုဂဲလုံးတွေနဲ့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီနောက်ရန်ဖြစ်တဲ့အဆောင်နဲ့အနည်းငယ်လှမ်းနဲ့ခြံစည်းရိုးခတ်ပြီးတော့ပိတ်ထားတဲ့စီမံကိန်းရဲ့အဆောင်တစ်ခုမီးလောင်ပျက်စီးခဲ့ပါတယ်အဲ့ဒီမီးလောင်မှုကိုတော့ချင်းတိုင်းရင်းသားမြန်မာလူသမားတွေကမီးရှို့တာဖြစ်တယ်ဆိုပြီးဆွဆွဲခဲ့တာပါဒီမီးရှို့မှုနဲ့ပတ်သက်လို့တရားခဏ်နေဘက်ကညှင်းဆိုခဲ့တဲ့အတွက်တရားလိုဖြစ်တဲ့ဦးစီးအရာရှိကိုမေးခွန်းထုတ်ခဲ့တယ်ဆိုပြီးတရားခဏ်ဘက်ကရှေ့နေကြီးဦးအောင်သိန်းကဆက်ပြောပြပါတယ်
။ခင်ဗျားတို့ရှင်းပြရင်းပြလို့လို့မီးရှို့ရဆိုရမဖြစ်နိုင်ဘူးလားလို့ကျွန်တော်မေးတော့ခါကြမဖြစ်နိုင်ပါဘူးတဲ့။ဒီမှာအဲ့လိုတော့ဖြေတာပေါ့လေ
။မီးလောင်ပျက်စီးမှုတွေအတွင်းကွန်ပျူတာများမီးခံတက်တာများဓာတ်ဆီသုံးလောင်ကန်များဆက်ပစ္စည်းများကာလတန်ဖိုး3600ကျော်ဖို့နစ်နာမှုရှိခဲ့တယ်ဆိုပြီးတရားလိုဘက်ကတရားရုံးမှာထွက်ဆိုခဲ့တာပါ။မြမရေနံနဲ့တဘာတောင်းဝေးစီမံကိန်းကအတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဖမ်းဆီးခံထားရတဲ့အလုသမား18ဦးထဲမှာအသက်18နှစ်အရွယ်ကနေအသက်32နှစ်ကြားလူငယ်တွေပါဝင်ပြီးသူတို့တွေဟာမကွေးတိုင်းငဖဲရွာကချင်းတိုင်းရင်းသားများဖြစ်ကြတယ်လို့ဆိုပါရတယ်။ တရုတ်နိုင်ငံက CNPC လို့ခေါ်တဲ့တရုတ်အစိုးရပိုင်းတရုတ်အမျိုးသားရေနံကော်ပိုရေးရှင်းကနေအကောင့်ထဲပေါ်ဆောင်ရွက်နေတဲ့သဘာဝတံငွေစီမံကိန်းဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာကုန်ခံပြီးဆောက်လုပ်နေတဲ့စီမံကိန်းဖြစ်တယ်လို့ဒီစီမံကိန်းနဲ့ပတ်သက်လို့စတင်ကက်ကွက်မှုတွေကလည်းရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့ပါတယ်ရှင်
မအီအီမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။ရန်ကုန်မြို့မှာကျင်းပနေတဲ့မီဒီယာညီလာခံအကြောင်းကိုလည်းပြောပြပေးပါဦးမယ်။ပွင့်လင်းလွတ်လပ်လာစမြန်မာနိုင်ငံမှာသတင်းမီဒီယာဖွံ့ဖြိုးတိုးတက်မှုရှိလာပြီးမယ်။ငြိမ်းချမ်းရေးတည်ဆောက်ရေးမှာမီဒီယာရဲ့အခန်းကဏ္ဍနဲ့ရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်အကဲဆန်းမှုတွေကလည်းရှိနေသေးတဲ့အကြောင်း။နောက်အင်တာနက်နည်းပညာသတင်းမီဒီယာလွတ်လပ်ခွင့်ပိုပြီးရရှိလာဖို့ကျင်းဝက်ပိုင်းဆိုင်ရာတွေကိုသတင်းသမားတွေစောင့်ထိန်လိုက်နာဖို့စားတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်လို့ရန်ကုန်မြို့မှာမတ်လ10ရက်နေ့ကစတင်ကျင်းပနေတဲ့အပြည်ပြည်ဆိုင်ရာသတင်းမီဒီယာညီလာခံရဲ့ဒုတိယမြောက်နေ့မှာဆွေးနွေးခဲ့ကြတဲ့အထက်မြန်မာသတင်းသမားတွေရဲ့အမြင့်သုံးသက်ချက်တွေကိုမတ်စုမုံကကောက်နှုတ်တင်ပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုအာရှနဲ့ပစ္စည်းပိတ်ဒေသလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်ခွင့်တွေရဲ့စိန်ခေါ်မှုတွေကိုအဓိကထားပြီးဆွေးနွေးနေကြတဲ့ Eastward Center ရဲ့အပြည်ပြည်ဆိုင်ရာသတင်းမီဒီယာညီလာခံဒုတိယနေ့မှာတော့ငြိမ်းချမ်းရေးတည်ဆောက်မှုမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍခင်မီသတင်းစုဆောင်ရယူမှုစသဖြင့်နိုင်ငံတကာသတင်းသမားတွေကဗတ်စုံတောင်းစုံကနေဆွေးနွေးခဲ့ကြတဲ့အထက်အင်တာနက်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အင်တာနက်ဆိုင်ဘာထောက်လှမ်းရေးပိတ်ပင်တားဆီးမှုတွေနဲ့စိန်ခေါ်မှုများဆိုတဲ့ခေါင်းစဉ်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်အစိုးရရဲ့စီးစစ်ထိန်းချုပ်မှုတွေအစစ်မြေနှီးပညာအုံထောက်လန်းမှုတွေနဲ့စိန်ခေါ်မှုတွေရဲ့အကြောင်းနိုင်ငံတကာပညာရှင်တွေနဲ့အတူမြန်မာ ICT ဖွံ့ဖြိုးရေးအဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာကိုနေဖုံးလက်ကလည်းပါဝင်ဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ရအောင်မဲ့အချက်တွေကိုတုံ့တက်ခဲ့တယ်လို့ကိုနေဖုံးလက်ကပြောပြပါတယ
်ဒီထဲမှာရှိတဲ့ဒီ internet freedom နဲ့ပတ်သက်တဲ့အခြေအနေတွေပေါ့နော်အဲ့မှာနိုင်ငံကကြုံတွေ့နေရတဲ့အဲ့ဒီစိန်ခေါ်မှုတွေပေါ့နော်အဲ့ဒါကိုအဓိကတော့အိုင်လေးလုံးနဲ့ပြောစေတာပေါ့internet ဆက်ကောင်းကောင်းမရတာရယ်နောက်တစ်ခါဒီ infrastructure လို့ခေါ်တဲ့ဒီ legacy media အစားမရှိရတယ်နောက်ပြီးတော့ ICT awareness ပေါ့နော် ID နဲ့ပတ်သက်ပြီးတော့တိမှုအားနည်းရတယ် institution ပေါ့နော်ဒီ cyber space ပေါ့နော်ဒီ internet သုံးစွဲသူတွေအတွက်လိုအပ်တဲ့ cyber တိကျတဲ့ law တွေရဲရဲဌာနတို့ပြီးတော့တရားရေးတို့ဒါမျိုးတွေမရှိရတယ်ပေါ့နော်အားတွေကိုကျွန်တော်အဓိက i လေးလုံးနဲ့ပြောပြတယ်က
ပွင့်လင်းလွတ်လပ်ကာစမြန်မာနိုင်ငံလိုအနေအထားမှာခိုင်မာတိကျတဲ့နိုင်ငံတကာစံနှုန်းနဲ့ကိုက်ညီတဲ့နည်းပညာဥပဒေတွေပြဋ္ဌာန်းနိုင်မှုနဲ့အစစ်မြေနည်းပညာပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်ပညာရေးစနစ်တွေမြင့်တင်မှုတွေကိုအလေးနက်ထားလှုပ်ဆောင်သင့်တယ်လို့ပညာရှင်တွေကထောက်ပြပြောဆိုခဲ့တယ်လို့လည်းထင်ရှားတဲ့ blogger တဦးဖြစ်တဲ့ကိုနေဖုံးလက်ကပြောပါတယ်
။ဒီ ICT awareness လို့ခေါ်တဲ့ဒီနည်းပညာနဲ့ပတ်သက်ပြီးတော့သိမှု level ဆိုရင်တော့ဒါပညာရေးစနစ်ကိုပေါ့ပြင်ပြီးတော့ပညာရေးစနစ်မှာပါနည်းပညာနဲ့ပတ်သက်တဲ့သင်ယူတွေပေါ့နော်အဲ့ဒါတွေဖြည့်ဆွရမှာပေါ့နောက်တစ်ခုဒီ institution ဘက်မှာတော့ဥပဒေတွေထပ်ပြီးရေးဆွဲရမယ်ပြီးတော့အဲ့ဒီဥပဒေတွေကိုကောင်းတဲ့ပေါ်ဖို့အတွက်ဒီလိုမျိုးရဲဌာနတွေရောနောက်ပြီးတော့တရားရုံးတွေရောအဲ့ဒါတွေကိုပေါ့ထပ်ပြီးတော့အသိဉာဏ်ပေးရမှာပေါ့
ဆက်ပြီးတော့သတင်းကောင်းစဉ်အလိုက်အုပ်စုခွဲဆွေးနွေးကြတဲ့အထက်မှာတိုးတက်နေတဲ့နည်းပညာခင်မှာကြုံတွေ့နေရတဲ့သတင်းသမားတွေရဲ့ကျင့်ဝတ်ဆောင်ထိန်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးခဲ့သူမြစည်းမသတင်းဌာနကိုမတီတီထောင်ခဲ့သူပြပကနေပြီးတော့မှမြန်မာပြည်တွင်းမှာသတင်းမီဒီယာလုပ်ငန်းပြန်ပြီးတော့လုပ်ကိုင်နေတဲ့ဦးစိုးမြင့်ကလွန်ခဲ့တဲ့နှစ်နှစ်ကာလအတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာဖွံ့ဖြိုးတိုးတက်မှုနဲ့အခုလက်ရှိအခြေအနေတွေမှာလိုအပ်ချက်တွေရှိနေတာကိုသုံးသပ်တင်ပြခဲ့ပါတယ်
ဒီရက်ကလာနှစ်မိတာကာလအတွင်းမှာဟိုဖြစ်ပေါ်တိုးတက်မှုကြီးကောင်းလာရင်ရှိလို့ဥမာ W1 မျိုးတွေလည်းဆိုတော့အဲလွတ်လပ်စွာလုံနိုင်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေသတင်းတောက်အဖွဲ့အစည်းတွေနောက်ပြီးတော့ဥပဒေတချို့ထွက်လာတယ်နော်ပင်နန်းတွေ capacity ချင်းတွေလုံနိုင်တဲ့ဟာတွေအတိုင်းအတာတူရှိလာတယ်အဲနဲ့တစ်ဖက်မှာလည်းဟိုကျွန်တော်တို့အတွက်နေ့စဉ်ရင်ဆိုင်နေရတဲ့အခက်အခဲတွေရှိတယ်သတင်းအချက်လက်တွေကိုမရအောင်ကန့်တတ်မှုတွေရှိနေသေးတယ်အဲဥပမာအားဖြင့်ဟိုနေရာတွေကိုကြောက်လို့မရတာမျိုးတွေနော်နောက်တစ်ခုကဟိုအစိုးရဝန်ကြီးဌာနတွေမှာကျွန်တော်တို့ကဟိုကျွန်တော်တို့လူကျင်တဲ့အချက်ပေါ့သူတို့ပြီးတာမဟုတ်ဘူးဒီမဟုတ်ကျွန်တော်တို့လူကျင်တဲ့အချက်တွေကိုမရတဲ့ဟာမျိုးတွေဒါမျိုးတွေကဒါကန့်တတ်မှုစင်ကောမှုတွေရှိနေသေးတယ်
တိုးတက်ပြောင်းလဲလာတဲ့မြန်မာသတင်းမီဒီယာလောကမှာပညာရှင်သတင်းသမားတွေထွက်ပေါ်လာဖို့နဲ့သတင်းကျင့်ဝတ်ပိုင်းဆိုင်ရာစောင့်စည်းလိုက်နာမှုတွေမှာလည်းသတင်းသမားတွေကကိုယ်တိုင်ဝိုင်းဝန်းအားထုတ်ကြိုးပမ်းကြဖို့လိုအပ်နေသေးတယ်လို့ဦးစိုးမြင့်ကထောက်ပြပြောဆိုပါတယ
် Professionalism ပေါ့နော်ဟိုသတင်းတောက်ဒီသတင်းသာဆရာသမားတွေအတွက်ကိုယ့်ဘာသာကိုယ်စောင့်ထိန်လိုက်နာရမယ်ကျင့်ဝတ်တွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကဟိုလက်တွေ့မှာအားနည်းမှုတွေရှိတယ်စောင့်ထိန်ရမယ်ကျင့်ဝတ်တွေဟိုစောင့်တင်းရမယ့်ကျင့်ဝတ်တွေကဘာတွေလဲဟိုသတင်းစာပညာအနေနဲ့ဘာတွေကတော့တံပိုးထားတယ်ဆိုတာကိုကျွန်တော်တို့ဒီအဲ့ဒါကိုအရေးကြီးတယ်လို့ကျွန်တော်ကအဲ့ဒါကိုဆွေးနွေးခဲ့တာပါ
မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ခုလိုမျိုးသတင်းမီဒီယာညီလာခံကျင်းပခွင့်ရတာနဲ့ပတ်သက်ပြီးလည်းနိုင်ငံတကာနဲ့မြန်မာသတင်းမီဒီယာပိုင်းဆိုင်ရာအမြင့်ချင်းအတွေ့အကြုံချင်းသိရှိဖလှယ်နိုင်ခွင့်နောက်ပြီးတော့အချင်းချင်းနက်ဝက်အတွင်ချိတ်ဆက်မှုရသွားနိုင်တာဟာပြုပြင်ပြောင်းလဲရင်လမ်းကြောင်းကိုတွားနေတဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာအနာဂတ်အတွက်အကျိုးများပါတယ်လို့မြန်မာသတင်းသမားတွေကတုံ့တက်ပါတယ်East-West Center ရဲ့2014ခုနှစ်အတွက်သတင်းမီဒီယာစာနယ်ဇင်းလွတ်လပ်ခွင့်ဤစိန်ခေါ်မှုများဆိုတဲ့ကောင်းစဉ်နဲ့ကျင်းပနေတဲ့သတင်းမီဒီယာညီလာခံကိုကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်မှ၃ရက်တာဆွေးနွေးကြမှာပါနိုင်ငံပေါင်း25နိုင်ငံကသတင်းသမားတွေနဲ့စာနယ်ဇင်းလုပ်ငန်းရှင်တွေယာနဲ့ချီပြီးတက်ရောက်နေကြတာလည်းဖြစ်ပါတယ
်မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဒီမှာရက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတပုတ်ကိုတင်ပြပေးချင်ပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသအနာဂတ်ရေးအတွက်လူမှုဆန္ဒခံယူပွဲလုပ်ဖို့ရက်ပိုင်းအလိုမှာပဲရုရှားစကားပြောလူမျိုးစုအများစုနေထိုင်ပြီးရုရှားနိုင်ငံကိုလူလာတဲ့ခရိုင်းမီးယားကိုလူတွေကိုပို့ပြီးတော့အာရုံစိုက်နေကြပါတယ်။ယူကရိန်းကခရိုင်းမီးယားခွဲထွက်သွားဖို့စဉ်းစားမှုမြင့်မားလာနေတာရဲ့စိုးရင်စရာအချက်ကတော့ခရိုင်းမီးယားဒေသကိုအသေးအချာမထိန်းချုပ်နိုင်ခင်မှာခရိုင်းမီးယားခွဲထွက်ရေးကိစ္စကိုရုရှားကတားမြစ်မှာမဟုတ်ဘူးလို့သုံးသပ်နေကြတာပါ။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
။ရုရှားနိုင်ငံလူလာတဲ့ခရိုင်းမီးယားခေါင်းဆောင်ဆာဂေးအက်စထရိုနော့ဖ်ကလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်လူမှုသဘောထားဆန္ဒခံယူပွဲရလဒ်ကိုရှင်းရှင်းလင်းလင်းမျှော်လင့်ထားပြီးသားဖြစ်ပါတယ်။
Today, the Ukrainian army is blocked in its own bases. After a referendum for a future union with Russia, they will have to either leave the territory.
ဒီကနေ့တော့ Ukraine စစ်တပ်ဟာသူတို့စခန်းတွေထဲမှာပဲရှိနေပါတယ်။ဆန္ဒခံယူဝဲပြီးသွားရင်တော့အဲ့ဒီတပ်တွေဒီ Crimea ဒေသကနေထွက်သွားမလားဒါမှမဟုတ်ကိုပိုင်အုပ်ချုပ်ခွင့်ရ Crimea သမ္မတနိုင်ငံရဲ့ Russia နိုင်ငံတွေကိုတစ်ဆာခံမလားဆိုတဲ့လမ်းတစ်ခုကိုရွေးရပါမယ်။
ဒီကြေညာချက်ကခရမ်မီးယားဒေသကတာတာမူစလင်လူနည်းစုတွေအတွက်နမိတ်ဆိုးလို့ဖြစ်စေပါတယ်တာတာမူစလင်တွေဟာရန်သူနာစီတွေနဲ့ပေါင်းတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆိုဗီယက်ခေါင်းဆောင်ဟောင်းဂျိုးဆက်စတာလင်ကဒုတိယကမ္ဘာစစ်အပြီးသူတို့ကိုဆိုဗီယက်အရှိတ်အဝါချမ်းစီပိုးပစ်ခဲ့တာပါအခုတော့ခရမ်မီးယားဒေသကိုပြန်ရောက်နေကြတဲ့တာတာတွေဟာနောက်တစ်ကြိမ်အကြမ်းဖက်နှိမ်နင်းခံရမှာကိုစိုးရိမ်နေကြပါတယ်
Крымских татар также будут
The Tatars of Crimea are persecuted because we're Muslim and what's worse the Russian radical policy
Crimea ဒေသကလူများစုရုရှားတွေနဲ့လူနည်းစုတတာတွေကြားယက်တီချက်ကကွဲပြားပါတယ်သူတို့မှာခုခံနိုင်စွမ်းအားနည်းနေတယ်လို့မြင်ပါတယ
်လူမျိုးစုအရေးဆောင်ကြည့်တဲ့ OSCE အဖွဲ့ကော်မရှင်နာအကြီးအကဲ Atra Tos ကလည်း Crimea ကတတာနဲ့ပတ်သက်ပြီးစိုးရိမ်ချက်ကိုဆိုလာပါတယ်
The Crimean Tatars have now taken a position that is different from the majority of Crimea.
Crimea ဒေသကလူများစုရုရှားတွေနဲ့လူနည်းစုတတာတွေကြားယက်တီချက်ကကွဲပြားပါတယ်။သူတို့မှာခုခံနိုင်စွမ်းအားနည်းတယ်လို့မြင်ပါတယ်။သူတို့အတွက်ကျမတို့တကယ်ကိုစိုးရိမ်နေဆိုရင်တတာတွေဘလို့အခက်ကြုံနေရတယ်လဲဆိုတာရဲ့သူတို့လစ်လျူရှုခံရတာတွေဆက်မဖြစ်ရအောင်ဘလို့အကာအကွယ်ပေးမလဲဆိုတာကိုလုပ်ရပါမယ်။ကျမတို့ရဲ့ဂယုဆိုင်မှုကိုတတာတွေကလိုချင်ကြတယ်လို့သူတို့ရဲ့အတိုင်းဝိုင်းကျယ်ပြန့်လာဖို့ပညာတတ်ကျွမ်းကျင်သူတွေလည်းလိုနေပါတယ်။
ယူကရိန်းမှာလိုပဲအခုဆိုရင်ရုရှားစကားပြောကြတဲ့လူမျိုးစုတွေရှိရာအခြားဒေသတွေမှာလည်းအလားတူခွဲထွက်ရေးလှုပ်လာမှာကိုစိုးရိမ်နေကြပါတယ်။နိုင်ငံရေးသိပ္ပံပညာရှင်ဗိုလိုဒီမာကီပန်ကတော့ဒိုနက်စ်ဒေသဟာယူကရိန်းနိုင်ငံညီညွတ်ရေးကိုလိုလားတယ်လို့ပြောပါတယ
်။ Risk separatism of Donetsk exists.
The risk of separatism does exist in
Donetsk. ဒေသမှာခွဲထွက်ဖို့တွေးနေကြပေမဲ့အကန့်အသတ်တွေကရှိနေပါတယ်။ပြပကအင်အားစုတွေကတော့တွန်းအားပေးနေကြပါတယ်အစိုးရကသာဥပဒေနဲ့ကန့်သတ်လိုက်ရင်ဒီလိုအနေရများတဲ့စွန့်စားလုပ်မှုကိုလက်လျှော့သွားနိုင်ပါတယ်အဲ့လိုဖြစ်ခဲ့ရင်တိုင်းပြည်ပြိုကွဲဖို့ချင်းချောက်နေရတယ်လည်းရှိတော့မှာမဟုတ်ပါဘူ
းယူကရိန်းနိုင်ငံမှာအခုလိုပြဿနာဖြစ်နေချိန်မှာပဲယူကရိန်းယာယီဝန်ကြီးချုပ်အာဆန်ညာရက်ဆနုတ်ကတော့အနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုရရှိဖို့အမေရိကန်ပြည်ထောင်စုကိုဒီတစ်ပတ်တည်းလာရောက်လည်ပတ်မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကိုသိန်းထိုင်ဦးကအစီအစဉ်တင်ဆက်ပေးထားပါတယ်။
ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတပ်တွေကျူးကျော်ဝင်ရောက်နေတာနဲ့ပတ်သက်ပြီးသမ္မတဥပမာဒီကိစ္စဘယ်လိုကင်တွယ်မလဲဆိုတဲ့မေးခွန်းထုတ်မှုတွေကဝါရှင်တန်နိုင်ငံရေးမှာအဓိကလွှမ်းမိုးတဲ့အကြောင်းအရာဖြစ်လာနေပါတယ်။သမ္မတဥပမာရဲ့နိုင်ငံခြားရေးမှူးနဲ့ပတ်သက်လို့အခြေအနေငြင်းခုံမှုတွေရှိနေတဲ့ဒီချိန်ထဲမှာအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်တွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေလည်းရှိလာနေတာပါ။ဆီးရီးယားမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်အီရန်ရဲ့နျူကလ িয়ার ရည်မှန်းချက်ယူကရိန်းကိုရုရှားတပ်တွေဝင်ရောက်လာတဲ့အချိန်ဒီဒီအကြောင်းအရာတွေပေါ်အခြေခံပြီးကမ္ဘာမျက်နှာစာမှာသမ္မတဥပမာရဲ့ဦးဆောင်မှုအခန့်ကဏ္ဍအားနည်းချက်တွေရှိနေတယ်ဆိုပြီး Republican လွှတ်တော်အမတ်တချို့ကဝေဖန်ပြောဆိုနေပါတယ် Republican ထက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Ted Cruz ကအခုလိုပြောပါတယ
် A critical reason for Putin's aggression has been President Obama
ရုရှားသမ္မတ Vladimir Putin အခုလိုကြူကြော်တာကိုစမ်းစစ်ကြည့်ရင်သမ္မတဥပမာရဲ့အားနည်းချက်ကြောင့်လို့ပြောရမှာပါ American အစိုးရမူဝါဒကမိတ်ဆွေတွေကိုစွန့်ခွာတဲ့ဖယ်ကျင်တဲ့မူဝါဒဖြစ်နေပါတယ်
ခရိုင်မီးယားရင်းနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌ Republican အောက်လွှတ်တော်အမတ် Mike Rogers ကလည်းအခုလိုဝေဖန်ပါတယ
် Up to date we thought it was a different century and the administration thought well if we you know if we just act nice
good change တီတော့ဒီလိုကြီးကြော်တာတွေလိုရမယ်ရာဇဝင်မဟုတ်ဘူး American ဆိုရကဒီလိုပဲတွက်ဆထားတာပါလူတိုင်းကကိုယ်လိုပဲကောင်းကောင်းမွန်မွန်နေကြမယ်လို့ American ဘက်ကယူဆကြတာပါစိတ်မကောင်းစရာကတော့ရုရှားသမ္မတပူတင်နဲ့ရုရှားနိုင်ငံကကမ္ဘာကိုကြည့်တဲ့အခြေကဒလို့မဟုတ်ပါဘူး
။အင်မီတော်ပြောရေးဆိုခွင့်ရှိသူဂျေကာနီကတော့သမ္မတဥပမာရဲ့အားနည်းချက်တွေလို့ဝေဖန်ပြောဆိုချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပါတယ်
။ There is a an argument out there. Factless.
အငင်းပွားမှုတွေရှိနေပါတယ်။အချက်အလက်ကိုအခြေမခံဘဲအခြေအမြင့်မရှိဘဲနဲ့ငင်းခုန်နေကြတာပါ။အမေရိကန်ဘက်ကလို့ရကြောက်ရုရှားသမ္မတဘက်ကအခုလိုလှုပ်တာဆိုပြီးပြောကျင်ကြတာတွေလည်းတွေ့ရပါတယ်။ဘယ်သမိုင်းပညာရှင်မဆိုရုရှားအကြောင်းဒါမှမဟုတ်ဆိုဗီယက်ပြည်ထောင်စုအကြောင်းသိတဲ့သူတွေအားလုံးဒီလိုပြောဆိုတာတွေကိုလက်ခံမှာမဟုတ်ပါဘူး။ကျွန်တော်လည်းလက်မခံဘူးဆိုတာကိုအခုပြောကျင်ပါတယ်
။ Brookings Institution ကလေးလာသုံးသပ်သူဖြစ်တဲ့ Michael O'Hanlon ကတော့ Ukraine ရဲ့သမ္မတဥပမာအနေနဲ့အလေးထားအာရုံစိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့အန်ဒီရဲ့များပြီးအထုသတိထားခိုင်တွေ့ရမယ့်ကိစ္စဆိုပြီးဝေဖန်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာယူကရိန်းရေးနဲ့ပတ်သက်ပြီးအင်းနဲ့အားနဲ့ဆိုသလိုချက်ချင်းတုံ့ပြန်တာမျိုးတွေလုပ်ခဲ့ပေမဲ့တကယ်တမ်းကျတော့ဒီတဲ့ပုံပြီးပြင်းပြင်းထန်ထန်ထိထိရောက်ရောက်လုပ်ဖို့လိုတယ်လို့လည်းမိုက်ကယ်ဟွန်လုံကပြောပါတယ
်။ If Russia were to launch some kind of a general and blatant assault against Ukraine.
တကယ်လို့ရုရှားကယူကရိန်းကိုတစ်ဖက်သက်အင်အားသုံးတိုက်ခိုက်ခဲ့မယ်ဆိုရင်ယူကရိန်းစစ်တပ်ကိုနှီးပေါင်းစုံနဲ့ထောက်ပံ့ကူညီဖို့ကိစ္စတွေကိုကျွန်တော်တို့အလေးနဲ့စဉ်းစားရပါလိမ့်မယ်
။ယူကရိန်းရင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအတွင်းလေးလာသုံးသပ်သူတွေရဲ့ဝေဖန်ပြောဆိုချက်တွေပါ။ရုရှားနိုင်ငံကတော့လက်ရှိယူကရိန်းအစိုးရကိုတရားမဝင်အစိုးရဖြစ်သတ်မှတ်ပြီးခရိုင်းမီးယားဒေသကရုရှားနိုင်ငံသားတွေကိုကာကွယ်ပေးဖို့အတွက်အခုလိုအဲ့ဒီဒေသကိုတူတက်တီကိုဆီလွတ်ထားလားဆိုပြီးပြန်လည်ရှင်းလင်းအကြောင်းပြပြောဆိုထားပါလိမ့်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့အင်္ဂါညပိုင်းထက်ရိုက်လေးလိုက်အစီအစဉ်ပါရှင်ကိုစော်ဝင်းလိုင်ကစီစဉ်ပြီးထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီရက်ရဲ့လေးလိုင်းအစီအစဉ်ကကြိုဆိုပါတယ် မြန်မာနိုင်ငံကထိတ်တန့်စီးပွားရေးကုမ္ပဏီကြီးတွေမှာပွင့်လင်းမြင်သာမှုရှိပြီးတော့အများပြည်သူသိရှိနိုင်အောင်ထုတ်ပြန်ပေးတာအဲ့လိုထုတ်ပြန်ပေးခြင်းမရှိတဲ့ကုမ္ပဏီတွေကိုနာမည်ပျက်စီးရင်းသွင်းတာတွေလုပ်နိုင်မဲ့အစီအစဉ်တွေကိုမြန်မာနိုင်ငံထဲမှာစတင်ဆောင်ရွက်နေကြပြီဖြစ်ပါတယ်။အခုချိန်ထိသူတို့ရဲ့လုပ်ငန်းတွေကိုလျော့ဝဲလုဆောင်နေကြတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကဒီအစီအစဉ်တွေကိုလက်ခံနိုင်ပါမလား။နိုင်ငံကြားကလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်အခုလိုပွင့်လင်းမြင်သာမှုကအရေးပါတဲ့အခက်အခဲမှာရှိနေတယ်ဆိုတော့ဒီအာဏာပိုင်တွေဘက်ကရောအလားတူလှုပ်ဆောင်မှုတွေအပေါ်မှာပံ့ပိုးကူညီပေးနိုင်မှာမလားဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။အထူးသဖြင့်တော့ MCRB လို့ခေါ်တဲ့ Myanmar Center for Responsible Business အဖွဲ့ကဦးဆောင်ပြီးတော့အခုလိုလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီကိစ္စကိုပြည်နိုင်ဆွေးနွေးပေးကြဖို့အတွက်ကျွန်တော်ဒီ MCRB အဖွဲ့ကတာဝန်ရှိသူကိုဝင်းကျော်ကျော်ကိုလည်းဖိတ်ခေါ်ထားပါတယ်။နောက်အမျိုးသားလွတ်တော်အမတ်ရှမ်းပြည်နယ်ဒနုကိုပိုင်အုပ်ချုပ်ရေးဒေသကဥရှုမောင်ကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်။ဥရှုမောင်ဆိုရင်နိုင်ငံတကာဆက်ဆံရေးနဲ့အမျိုးသားစီမံကိန်းနဲ့ဖွံ့ဖြိုးရေးစီမံကိန်းများရေးရာကော်မတီဝင်တဦးလည်းဖြစ်ပါတယ်။နောက်ဒီမြန်မာ EID CESC Program Coordinator မကေတီကိုလည်းကျွန်တော်တို့ဝင်ရောက်ဆွေးနွေးပြဖို့အတွက်ဖိတ်ခေါ်ထားပါတယ်။အခုကျွန်တော်ပထမဆုံးလေလိုင်းပေါ်ကိုကိုဝင်းကျော်ကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ကိုဝင်းကျော်ကျော်ကြားပါလားခင်ဗျာ
။ဟုတ်ပါပြီခင်ဗျာ
။ဟုတ်ကဲ့ကိုဝင်းကျော်ကျော်ရေပထမဆုံးကျွန်တော်တို့ကိုကိုဝင်းကျော်ကျော်တို့ဒီ MCRB ကနေပြီးတော့လှုပ်ဆောင်စတင်ဆောင်ရွက်နေတဲ့ဒီအစီအစဉ်လေးကိုကျွန်တော်တို့အချင်းချင်းလေးအရင်ပြောပြပေးလို့ရမလား။
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့အခုလုံးနေတာကတော့ကျွန်တော်တို့ကဒီဟိုပီပီဆိုင်ကကိုလင်းနေတာမျိုးဆိုရင်ဆက်ပြီးတော့ဆက်ရီဒါနေရှင်နဲ့လုပ်ကြရတယ်ဟိုအင်္ဂလာတုံးမြင့်ကြီးရဲ့ကိုလင်းနေတာမျိုးအပေါ်ဒီလိုဆိုရင်ဒီပီပီတနာကိုအတူတူကြီးရဲ့ဆိုကျွန်တော်တို့ကနေပြီးတော့မြန်မာပြည်မှာလည်းမြန်မာပြည်မှာရှိနေတဲ့ယူနီယံနဲ့လည်းဒီကုမ္ပဏီကြီးရဲ့ကိုလင်းနေတာမျိုးကိုကျွန်တော်တို့ကဒီကနေ့ဒီတမင်းလုပ်မယ်ပြီးတော့သူတို့ကိုအပတ်ပေးမယ်သူတို့ကပါတီရှင်လေသူတို့ရဲ့အဖွဲ့ကြီးဆိုင်ရာပုံလင်းနေတာမှုဥပမာဆိုရင်တော့ကသူတို့အကွန်မဏီကြီးတွေကဘလောက်ဟိုဘလောက်လောက်ရှိလဲပေါ့သူတို့ရဲ့ဆိုင်ဆိုင်နဲ့တခြားကွန်မဏီတွေဘလောက်ရှိလဲဘယ်လိုမျိုးသူတို့ရဲ့ဘုံဖွဲ့မှန်ပါတွေကဘယ်လိုမျိုးတောင်းယူလို့ထောက်ထားလဲသူတို့ကဆိုင်ဆိုင်နေလဲပေါ့ပြီးတော့သူတို့ဒီအကြီးလေးစာမှုတက်ချေတဲ့သူတို့လိုက်နာအမယ်ကျိုးဒီလူလိုက်နာရမယ်စီကနေသူတို့ဘယ်လိုလိုက်နာလဲဘာတဲ့ခါကျမြန်မာနိုင်ငံရဲ့ပြီးတက်ပေါ့အဲ့ဒါအတီးအောင်မပါဘူးအဲ့ဒါကိုကျွန်တော်တို့ကကျူးခွင်းနဲ့ဒေတာလိုက်နာမှုကိုကျွန်တော်တို့တောက်ကြည့်တော့မှဖြစ်ပါတယ်ပြီးတော့ပါလဲဆိုတော့သူတို့လူခွင်းမှာဆိုကျွန်တော်တို့ဒီမှာခွင်းတွေပါမယ်ညာခုညပေါ်နေတဲ့ညာ policy ကိစ္စတွေပါမယ်အစရှိတဲ့ပြည်သူတို့ EIA SIA သူတို့ထုတ်ပြန်ချက်ဒီရှိပါသလားဆိုတာကိုအဲ့ဒါမျိုးကျွန်တော်တို့တောက်ကြည့်တော့မှဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါဆရာအခုလိုမျိုးလှုပ်ဆောင်တဲ့နေရာမှာသူတို့နဲ့ဒီကုမ္ပဏီကြီးတွေအခုရည်ညွှန်းပြောဆိုနေတဲ့ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေနဲ့တော့ကိုဝင်းကျော်ကျော်တို့ထိတိဆက်ဆံရမှာပဲဆိုတော့သူတို့ဘက်ကရောဘယ်လိုတုံ့ပြန်မှုမျိုးရှိရပါသလဲ
ပါကျွန်တော်တို့အခုကုမ္ပဏီကြီးတွေကုမ္ပဏီကြီးဆားတယ်လို့ပြောကျွန်တော်တို့ပြုစုနေတယ်ပြုစုပြီးတဲ့ဆိုကျွန်တော်တို့သူတို့စီကိုကျွန်တော်တို့ရဲ့သုတေသနာမိနာပိဒါကြီးကိုဒီပုံနဲ့ကျွန်တော်တို့သူတို့ရဲ့ဟိုလေးကုန်းကျွန်တော်တို့ကြီးအောင်လုပ်တဲ့လေးကုန်းတွေကိုသူတို့စီပြပုံနဲ့ပြပုံသူတို့ကြီးအောင်အကြံဉာဏ်ကိုလည်းတောင်းမှုပါမှာပါသူတို့ရဲ့ကူပေါင်းဆောင်ရွက်မှုကိုလည်းကျွန်တော်တောင်းသွားမှာပါဒုတိယတော့သူတို့တွေဒီလိုမျိုးပွင့်လင်းမြတ်တာမှုကိုဘယ်လိုလုပ်ဆောင်ရဲဆိုတာကိုကျွန်တော်တို့ကသိရှိသွားအောင်သူတို့လုပ်နိုင်အောင်ကျွန်တော်တို့ကလည်းတစ်ပတ်တစ်လမ်းလာပဲသူတို့ကိုအားပေးသွားမှာပါ
ဟုတ်ကဲ့ဘလို့တုံ့ပြန်မှုမျိုးရလဲဗျအခုချိန်ထိတော့အခုလုပ်ဆောင်ခဲ့တဲ့ကာလတခြားဒီနေ့ထိပေါ့နော်
လက်တလုံးကတော့ကျွန်တော်တို့ကအခုကလောလောဆယ်မှာတော့ကျွန်တော်ကုမ္ပဏီတွေကိုကျွန်တော်တို့ကစီရင်ပြုစုနေတော့မှရှိသေးတယ်ပြီးတော့မှကျွန်တော်လာ18ရက်နေ့မှာတင်းစားရှင်းလင်းပွဲလုပ်ပြီးသူတို့ကဘယ်လိုတုံ့ပြန်မှုရလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ပြီးဆက်လက်ပြီးတော့ကျွန်တော်တို့တင်းစားပြန်သွားဖို့ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့ဟိုလေလိုင်းပေါ်ကိုကျန်တဲ့ကျွန်တော်တို့ဟိုဆွေးနွေးမဲ့သူတွေကိုမဖိတ်ခေါ်ခင်မှာကျွန်တော်တို့ဟိုစောစောပိုင်းကဒီဥက္ကမောင်ညိုဘောဂဗေဒကနေပြီးတော့သူအတန်းနဲ့ဝင်းအောင်ဆွေးနွေးထားတာလေးကိုလည်းအရင်နားထောင်ကြည့်အောင်ပါသူ့ကိုကျွန်တော်မေးမြန်းထားတာလေးရှိပါတယ
်အလောဘေဒင်မှာကဒီ corporate social responsibility ရှိတာရမရှိတာအပါဒါလို့ဒီစီးပွားရေးပိတ်ဆို့မှုတောင်မှမယုံသိရသေးတဲ့အခြေအနေမှာရှိပါတယ်ဒါရှိမှတားထားတဲ့ကိစ္စပေါ့နော်အဲစီးပွားရေးပိတ်ဆို့မှုတော့ဒီအထူးသဖြင့်ကတော့ဒီ company ကြီးတွေကိုအမီပြည့်စရင်သွင်းထားတဲ့ခါကျတော့သူတို့ကဘယ်လိုပဲကောင်းပါတယ်ပြောပြောဒီအမီပြည့်စရင်ကအဲ့ဖြစ်ဖို့ဆိုတော့မလွယ်သေးဘူးလို့ เนาะอยู่ซะบาเออตะคู่เกตรุลุเตะหาไอ้มีเปียซะยิงนำเปียซะยิงเอ็มเพ็ดต้วนทาได้หากูเพ็ดอ๋องลงเลยล่ะไม่ลงเลยล่ะတော့เนาะไม่ပြောได้ป่าวถ้าถ้าตะคู่ป่าวเนาะตะคู่อ่ะမြန်မာနိုင်ငံအနေနဲ့ပြောရရင်တော့ဒါခုခေတ်ကျမှာဆိုဘောဟာရအနေနဲ့ပေါ့လေအဲစီးပွားရေးလုပ်ငန်းတွေရဲ့လာလူငွေကြေးကိုဆိုပြောပြောတာပါတကယ်တမ်းကတော့မြန်မာမှာဟိုဘက်ကဟိုဆိုရှယ်လစ်ခေတ်မှာတော့မရှိဘူးပေါ့လေဒီဘက်ကပါတီမဒီမိုကရေစီခေတ်မှာကလေးကဒါတွေကတော့စီးပီးသားတွေပါဒီတမ်းမှာအာဇီဝဆိုတာအလုံးပါသွားပြီသာတုံးနေလူတွေမထိခဲ့ရဘူးကိုယ်ဝန်တန်းကိုစောင့်ရှောက်မယ်ဆိုတာဒါသင်္ကန်းလောက်လာတော့တုတ်တပါးတို့မှလည်းပါတယ်လူကမခွင့်ရေးတွေကိုလည်းကြီးမြတ်မယ်လားလူများထိခိုက်တဲ့ပစ္စည်းတွေမရောင်းရဘူးဆိုတဲ့အားတွေပေါ့လေအဲဒါတွေကလည်းပါပြီးသားပါနောက်အနေဆုံးကတော့အဲဥပဒေကိုလိုက်နာတာပေါ့နော်ဒါတရားသဖြင့်ပြတ်တာတဲ့ဥပဒေကိုလိုက်နာမှုဆိုတာအနေဆုံးလိုအပ်ချက်ဒီပေါ့အဲဟိုအစိုးရပြည်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအခွန်ဆောင်တာပေါ့နော်ဒါတွေကလည်းအနေဆုံးလိုအပ်ချက်ဒီဖြစ်ပါတယ
်ဟုတ်ကဲ့ခေါင်းနဲ့ပန်းကတော့ရှိတာပေါ့နော
်ဟုတ်ပါတယ
်ဒီလိုမျိုးလောက်တာတွေကတော့ဆရာအခုအစိုးရအနေနဲ့ကောဒီဟာတွေကိုတဘောကဒီလိုမျိုးဟိုကိုပေါ့ကုမ္ပဏီတွေတာဝန်သိသိနဲ့ဆော့ဆော့လို့တမအာဇီဝဖြစ်အောင်လှုပ်လာအောင်အော်မြမအစိုးရကတော့အခုနောက်ပိုင်းမှာလှုပ်ဆောင်လာတာတွေရှိလားတဘောကဗမာပြည်မှာအခုလောလောဆယ် EITI လိုမျိုးဒီတဘောတွန်းထွက်ပစ္စည်းတွေပေါ့ပေါ့ကိစ္စမှာသူတို့လှုပ်တာရှိတယ်နောက်ဒီဟိုအာဂရီလိုက်စားမှုတက်ဖြည့်ရေလုပ်ငန်းတွေဆက်လှုပ်ဆောင်လာ
တယ်ဆိုပြီးစားသုံးမှုကာကွယ်တောင်းချောက်ရေးလှုပ်တာရှိတယ်ဒါပေမဲ့အစားလာရပေါ့နော်ခါတိုင်းကတော့မြမအစိုးရဘာလုပ်တယ်လဲပဲပြောတာပေါ့အခုတော့ရက်ဖက်ဖွဲ့စည်းတွေလည်းအဲလုပ်ကြပါတယ်တိုးတော်လည်းမြန်မာနိုင်ငံမှာဟိုအစားအစာရမပြည့်မစုံဖြစ်နေကြတာဆိုတော့နော်ဒီသတ်သုံးတဲ့သူတွေရဲ့အကျိုးကဝယ်တော့ချက်ဖို့ဟိုလားအစားတော့ဒီစံတင်စံညုံးနဲ့ကိုင်းညီဖို့စီးပွားလုပ်ငန်းတွေကလူမျိုးတောင်းနဲ့ညီဖို့ဆိုတာဒီမှာအခြေခံလူအပ်ချက်ဖြစ်တဲ့ဥပဒေတွေစီမင်းစည်းကမ်းတွေကတော်လေးကိုအားနည်းနေကြတာပါဥပဒေတွေစီမင်းစည်းကမ်းတွေရှိတဲ့တိုင်အောင်တော့မအဲ့ဒီတိုင်နော်အရေးယူဆောင်ရွက်မှုတွေကလည်းတော်လေးနည်းနေပါသေးတယ
်ဆရာဒီတခြားဟောဒီဟိုပေါ့စီးပွားလုပ်ငန်းနေကွန်မြူနတီအနေနဲ့ကတော့ဆရာဒီယူယူသားသားနဲ့ဒီတမအာဇီဝကြကြအစိုးရအခွန်ပေးဆောင်တာအခုလက်ရှိတဘောဟိုပေါ့ကုမ္ပဏီတွေဆိုတာဒီထိပ်တန်းမှာရှိနေတဲ့ကုမ္ပဏီကြီးတွေပေါ့နော်သူတို့ကဟိုတမဟိုယူယူသားသားနဲ့ဟိုကြားတဲ့အခွန်ငွေကိုပေးဆောင်တာမျိုးရှိသလားအခုသတင်းတွေထွက်နေတာကုမ္ပဏီကြီးတွေကအခွန်မပေးကြဘူးမပေးကျင်ကြဘူးဆိုပြီးတော့အဲ့လိုမျိုးသတင်းတွေထွက်နေလို့
ပေးကျင်တဲ့ကုမ္ပဏီတွေလည်းရှိပါတယ်ဒါမပေးဘဲနေလို့ရတော့လည်းမပေးဘူးပေါ့လေဒါပုံမလင်းလင်းပြောမှာနော်မပေးဘဲနေလို့မရဘူးဘယ်လိုနေတဲ့အတွက်နာမည်ကိုကုမ္ပဏီလည်းကောင်းကျိုးမရှိဘူးနာမည်လည်းပြက်တယ်အဲစားသုံးတဲ့သူတွေကလည်းသဘောမကျဘူးဝန်ထမ်းတွေကလည်းသဘောမကျဘူးဆိုတော့အခြေအနေမျိုးရောက်လာရင်ကတော့တို့မပေးဘဲနေလို့မရဘူးပေးရင်ပေးတဲ့အတွက်ကျိုးရှိတယ်ဆိုတော့သဘောပေါက်လာရင်ကတော့ပေးမှာပါအဲကိုကတော့အဲသူလည်းကိုကပေးကြတော့မှသူသူတောင်းမှမပေးတာဆိုတဲ့ခါမျိုးပေါ့လေအချင်းချင်းပတ်ကတ်တဲ့ခါမျိုးလည်းရှိသေးတာအဲကိုလည်းချမ်းသာတဲ့သူတွေတောင်းမှမပေးတော့ကိုလည်းမပေးဘူးဆိုတဲ့ခါမျိုးပေါ့လေဒါမျိုးတွေကလည်းလည်းလည်းထိုးကြလေရှိနေသေးတာပေါ့လေ
ဟုတ်ကဲ့ဒါကတော့ဟိုဥက္ကမောင်ညူဘောကဗေဒဝင်ဆွေးနွေးပေးထားတာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်အခုလေလိုင်းဘော်ကို marketing မြန်မာ EIT ရ marketing ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ marketing ရှိပါလားခင်ဗျာ
အဟုတ်ကဲ့ပါဟုတ်ကဲ့ကို
marketing လဲဝင်ဆွေးနွေးပါအောင်စောစောကကိုဝင်းကြော်ကြော်ပြောသွားတာကောဒီအခုဆရာဥက္ကမောင်ညူပြောတာကောဟိုအမလည်းကြားလိုက်ကြားပြီးပြီဆိုတော့အခုအမအမြင်ကိုလည်းပြောပါအောင်အခုလုပ်နေကြတဲ့ကိစ္စတွေဒါတွေကဘယ်လောက်ထိအရေးပမာပြီးအနာဂတ်အတွက်ဘယ်လောက်အရေးပါသလဲ
အဲ့ဒါနဲ့ကိုအမပြောရမယ်ဆိုတော့ဆရာတို့ကိုဝင်းချော်ချော်တို့ပြောသွားတဲ့အဲမှာလည်းတချို့ပါသွားရရောရှိပြီပေါ့နော်အမကခုနပြောတယ်လို့ပေါ့ဒီတာဝန်ရှိတော့တာဝန်သိတော့တာဝန်ခံတော့ဒီလိုစီးပွားရေးလုပ်ငန်းစုတွေဖြစ်လာဖို့ဆိုတာစီးပွားရေးလုပ်ငန်းရှင်တွေကသူတို့ဒီလိုတာဝန်ခံရင်တာဝန်ယူလိုက်ခြင်းအဖြစ်နိုင်ငံတော်နဲ့သူတို့အတွက်ကောဒီလူလူအတွက်ကောဘလောက်အကျိုးရှိရဲသူတို့အတွက်လည်းဘလောက်ကောင်းထူရမယ်ဆိုရဲအကျိုးတွေကိုဒါမြင်မယ်သိချသိမယ်ဆိုရင်တော့သူတို့ဒီပြောင်းလဲလာနိုင်တယ်ဒါပေမဲ့တရားရင်နဲ့အဲမှာသူတို့ပြောင်းလဲဖို့ကသူတို့ကိုဘုနာလို့ပြောတယ်လိုက်နာရမယ်သိချတာဒီပြည်ကြရှင်းရှင်းလင်းလင်းလိုက်နာနိုင်မယ်လုံထုံးလုံးကြီးရေစီမင်းစည်းကမ်းတွေကလည်းရှိနေဖို့လိုတယ်အဲ့ဒီစီမင်းစည်းကမ်းတွေရှိရုံနဲ့မကောင်းဆရာဥက္ကမောင်ကပြောသွားတယ်လို့ပါပဲဒီစီမင်းစည်းကမ်းတွေကတကယ်လဲကောင်းထက်ပေါ်ရတယ်နောက်ကနေလိုက်ပြီးတော့ monitoring ဆိုတဲ့ system ကလည်းရှိဖို့လိုတယ်အခုကလုံလိုက်ကြတယ်ထားလိုက်ကြတယ်ရှိထားတယ်ရှိထားတဲ့ဟာတွေကိုလုံလားမလုပ်ဘူးလားဒါတွေကိုလုံတာလူတွေကတော့ကောင်းတယ်ကောင်းတဲ့လူတွေကဘယ်လိုမျိုးကောင်းရင်ကောင်းတယ်လို့မျိုးအတိမှန်ပြုတာလည်းမလုံရင်မလုံတဲ့လူတွေကိုဘယ်လောက်ထိပြန်ပြီးတော့ကောသူတို့မလုံဆောင်တဲ့အတွက်သူတို့ရဲ့တာဝန်မယူမှုအတွက်ဘာလို့ခံစားစီရမလဲဆိုရဲဒီပြစ်ဒဏ်ဒါမျိုးတွေကလည်းတိတိကျကျလုံနိုင်တာမရှိဘူးဥပဒေမှာရေးထားတာရှိအောင်တော့အဲ့ဥပဒေကိုဆက်လက်ပြီးအကောင့်ထည့်ဖို့မှုနဲ့ဒီကောင့်ထည့်ဖို့မှုမှာဘယ်လောက်ထိရောက်မှုရှိလဲမရှိလဲဆိုတာတွေကိုဆက်လက်ပြီးလုံဆောင်တဲ့အပိုင်းတွေကြတော့အားနည်းချက်တွေရှိနေတယ်ဒီလိုအားနည်းတိုင်းမှာလည်းအကြောင်းမျိုးမျိုးရှိနေပါတော့ဥမာလူသားအရင်းမြစ်ရအပြေဆုံးတာလားဒါကိုဘယ်လိုလုံရမှာလဲလုံထုံးလုံမီးတွေကိုတိတိကျကျမလုံနိုင်တာလားဒါမှမဟုတ်ရင်လည်းခုနပြောသလိုပေါ့အခြားသောအခြေအနေရဲ့ဒီကြောင့်အဲ့လိုမျိုးပေါ့နော်ဟိုအာဂတိလိုက်စားမှုတွေနဲ့ဆက်ဆက်နေပြီးတော့ပဲဖြစ်ဖြစ်ဒါတွေနဲ့ဖြစ်ပြတ်နေတဲ့အခြေအနေတွေကအများကြီးဖြစ်နေသေးတဲ့ခါကျတော့ဒီအကြောင်းအရာတွေကတော့အခုချိန်မှာတော့ဟိုစူးစမ်းပြီးတော့ပြင်ဆင်မှုလုပ်နေကြတယ်ပေါ့အဲ့အပြုတဘောကောင်းလာတဲ့အကြောင်းလဲဘက်တွေကိုကျမရဲ့အမြင်နဲ့ပြောမယ်ဆိုရင်တော့နိုင်ငံကအများကြီးတော့ကြောင်းလဲလာတယ်ဥပမာပေါ့ကျမတို့အခုဒီ EITI အဖွဲ့အနေနဲ့လုပ်တဲ့ပုံစံဆိုရင်ဒါဟာဆိုရင်ကျမတို့နိုင်ငံကတစ်ခါမှမရှိဘူးတဲ့ပုံစံတစ်ခုစပြီးတော့လေ့ကျင့်ကြည့်ရလို့ပြောလို့ရတယ်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဒီအစိုးရကကိုယ်စားလှယ်တွေရဲ့ပုဂ္ဂလိကပိုင်းကကိုယ်စားလှယ်တွေရဲ့အတူတူပါဝင်တဲ့ညွန်ပေါင်းအဖွဲ့ဆိုတာကိုသုံးဖွဲ့ဆိုင်ဖွဲ့ဖွဲ့ပြီးတော့အတူတူဒီအခွန်ငွေဒီပြန်စားတာသူ့ဖို့ရေးလုပ်ငန်းတွေကနေအခွန်ငွေပွင့်လင်းမြင့်တာမှုရှိရတဲ့ပေါ်ဆောင်ရေးကိုလုံဆောင်ကြမယ်ဆိုပြီးတော့ကတိကဝတ်ပြုပြီးတွားကြဖို့ဆိုပြီးတော့ဟိုခြေလှမ်းလေးစရတယ်ပေါ့နော်ဘလို့ပဲဖြစ်ဖြစ်အရင်တော့ကဘာမှမရှိရမဆိုင်ဘူးတော့ခြေလှမ်းတလန်းစပြီးပြီးအဲ့ခြေလှမ်းကဒါကိုတိတိကျကျဆက်ပြီးတည်သွားဖို့ဆိုတဲ့အခါမှာတော့ကျမတို့ဒါတွေကိုလုပ်ရတဲ့အခါမှာ challenges တွေရှိတာပေါ့နော်တခုကုမ္ပဏီဘက်ကလူတွေကလည်းလို့လို့လားလားရှိပါတယ်ဟုတ်ဒါပေမဲ့လည်းအဲ့ဒီကုမ္ပဏီကလူတွေတဲကပဲသူတို့လည်းပြောကြတယ်သူတို့ကလည်းအခက်အခဲတွေအများကြီးရှိတယ်ဟိုဒီ tax system တွေကပဲဖြစ်နေမငြိမ်းချမှုတွေဥပမာတစ်ခါလေးခြာရင်သူတို့ရဲ့လုပ်ငန်းတွေ data တွေလုပ်ငန်းရှင်တွေအနေနဲ့အခြားတော့အခက်အခဲတွေအများကြီးရှိတယ်လုပ်ငန်းတစ်ခုကိုလုပ်ဖို့အတွက်သူတို့ဒီဟိုဌာနတစ်ခုနဲ့ဆက်သွယ်ရမဟုတ်ဘဲနဲ့ဌာန3 5ခုနဲ့ဟိုတစ်ခုသက်ကိစ္စတစ်မျိုးဥပမာငြိမ်းချမယ်ဆိုရင်ကဒီငြိမ်းနဲ့သက်ဆိုင်တဲ့အဖွဲ့အစည်းမှာတစ်ခါဆက်သွယ်ရတယ်နောက်တစ်ခါကျတော့ဒီဝင်ငွေနဲ့ပတ်သက်လို့ဒီ production ကထွက်လာတဲ့အပေါ်မှာဆောင်ရတဲ့အခွင့်အရေးနဲ့ဖြစ်စီအဲ့လိုမျိုးတွေကြရင်တခါပုံမှန်တစ်မျိုးဆိုတော့သူတို့မှလည်းအမျိုးမျိုးသောနဲ့အဲ့ဒီကိစ္စတွေလည်းရှိတယ်ဒါတွေမှလည်းသူတို့ကတတိချာချာမသိကြရင်လည်းအများကြီးပဲရှိနေတယ်အဲ့တော့ဟိုလုံနေကြလုံထုံးလုံနေပုံစံလေးနေလုံနေရင်လုံနေရင်လည်းမဆောင်တာတွေလည်းဖြစ်လာကြတယ်အဲဆောင်ရမလို့တော့ဘူးတခါနီလန်းအဖြစ်နဲ့ရှင်းလင်းလိုက်ရင်ပြီးတော့ပြီဆိုတော့အဲ့ဒီအကျင့်လေးတွေကလည်းရှိနေခဲ့တဲ့ခါကျတော့အခုပြန်ပြင်ဆင်ရေးကိုလုပ်ရတဲ့ခါမှာတော့နည်းနည်းအချိန်ရအောင်မယ်လို့ထင်တယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
အဲ့ဒါအလုံးလိုအပ်တယ်ပေါ့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုပြီးတော့မှတစ်ခါထပ်ပြီးဆက်ပြီးဆွေးနွေးကြသေးတာပေါ့ဟိုအခုကျွန်တော်လေလိုင်းပေါ်ကိုမြို့သားလွတ်တော်အမတ်ဥရှုမောင်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥရှုမောင်ရှိပါလားခင်ဗျာဟုတ်ကဲ့ဥရှုမောင်ကောင်းကောင်းကြားပါလားခင်ဗျာကျွန်တော်တို့သိပ်မကြားဘူးဖြစ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဥရှုမောင်ကြီးကျွန်တော်တို့အခုဥရှုမောင်လည်းကြားရတဲ့အချိန်မှာဆိုတော့အပြင်မှာဒီအရဖွဲလူမှုအဖွဲ့အစည်းတွေကတော့ဒီအခုဒီကိစ္စကိုအခုပြောဆိုလုပ်ကိုင်နေကြတာတော်တော်လေးအချိန်ရလာနေပြီပေါ့နော်ဆိုတော့လွတ်တော်ထဲမှာလည်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးစီးပွားရေးကိစ္စတွေရင်းနှီးမြှုပ်နှံမှုကိစ္စတွေအာတော်တော်လေးဆွေးနွေးနေကြတယ်ဆိုတော့ကျွန်တော်တို့ကြားပါဒါပေမဲ့အဲ့ဒါဘယ်လောက်ထိခီးရောက်နေပြီလဲလွတ်တော်တွေရဲ့အခြေအနေတွေကိုဥရှုမောင်နည်းနည်းပြောပြပေးပါဦးဟုတ်ကဲ့ဟုတ်ကဲ့ဥရှုမောင် sorry ပါဖုန်းလိုင်းကတိတ်မကြည့်တော့ကျွန်တော်တို့ပြန်ခေါ်ပါမယ်ဖုန်းလိုင်းကောင်းအောင်ကျွန်တော်တို့ပြန်စူးစမ်းပြီးခေါ်ပေးပါမယ်ဒီမိကုန်းကိုပဲကျွန်တော်ပြီးတော့မှဆက်ပြီးဆွေးနွေးတာပေါ့အခုလောလောဆယ်တော့ကျွန်တော် marketing ကိုပဲတစ်ခုလေးကျွန်တော်ခတ်တူလေးမေးချင်ပါတယ်ဆိုတော့အခုဟိုအပြင်မှာအခုလုံနေကြတာတွေတော့ဟုတ်ပြီပေါ့နော်ဆိုတော့ဒီ company တွေဘက်ကပြန်ကြည့်ရင်ရောဒီ company တွေဘက်ကရောဒီ manifesto လိုမျိုးပေါ့နော်သူတို့ရဲ့ company manifesto လိုမျိုးသူတို့ရဲ့ company ရဲ့ယက်တီချက်တွေတပေါ့လူခွင့်ရင်းနဲ့ပဲဖြစ်ဖြစ်ဒီဟိုစီးပွားရေးဥတီချက်ပဲဖြစ်ဖြစ်ပေါ့သူတို့ရဲ့ယက်တီချက်တွေလှုပ်ဆောင်ချက်တွေကိုတသက်မမဒီချမှတ်ပြီးတော့သူတို့ထုတ်ပြန်တာမျိုးတွေကပမာပြီးမှရှိသလားကျွန်တော်တို့မကြားမိဘူးသလိုပဲ
အဲ့ဒါမျိုးဟုတ်ကဲ့ရှင့်ဟုတ်ကဲ့ရှင့်အဲ့ဒါကတော့ဟိုကျမတို့လည်းကျမဟိုရိုးရိုးဒီတိုင်းပေါ့နော်ဟိုဒီ ဝန်ထမ်းတယောက်အနေနဲ့မဟုတ်ဖဲနဲ့ဒီလိုဒီလူတယောက်အနေနဲ့ပြောရင်လည်းကျမတို့လည်းမကြားဘူးအဲ့လိုမျိုးတွေကတော့အရှိမတော့ကတော့ရှိခဲ့ဘူးတာလေတခါမှမရှိခဲ့ဘူးအမေမဲအခုကျမတို့အဲ့ဒါကြောင့်လေစပြီးတော့အဲလုံကြတော့မယ်ဆိုတဲ့အချိန်မှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကရောလူလာတဲ့တချို့ကတော့ဒါမျိုးကိုလုံးချင်တယ်သူတို့ဒီတကယ်ကိုစီးပွားရေးလုပ်ငန်းရှင်ဆက်ဆက်ဖြစ်ဖြစ်နဲ့ဟိုမီယိုးခလာတွေကအစတွေကစီးပွားရေးဓမ္မအစီအမံအနေနဲ့လုတ်ကင်လာကြတယ်ဆိုတော့တချို့စီးပွားရေးလုပ်ငန်းရှင်တွေကလည်းဒါကိုသူတို့ဒီမှန်မှန်ကန်ကန်နဲ့စီးပွားရေးဓမ္မတွေအဖြစ်ကုန်ကျွန်내လူတွေလည်းရှိရဲဆိုတော့တွေ့ရရဲ့ရှင့်ဘာလို့လဲဆိုတော့ကျမတို့ဒီ EIDI နဲ့မဆိုင်ဘူးပေါ့เนาะဟို FESR လို့ခေါ်တဲ့ framework for economic and social development နဲ့ပတ်သက်ပြီးတော့ကျမတို့အဲ့ဒါကိုမရေးဆွဲခင်မှာဆွေးနွေးပွဲတွေလုပ်တဲ့အခါမှာကျမတို့ဒီစီးပွားရေးလုပ်ငန်းရှင် private sector group တွေနဲ့လည်းကျမတို့လုပ်ခဲ့တဲ့အခါမှာအဲ့ဒီမှာတက်ရောက်လာတဲ့လုပ်ငန်းရှင်တွေကတော်တော်များများကလည်းသူတို့မှာရှိတဲ့အလိုအခက်ခဲတွေနဲ့သူတို့ကိုလည်းကြုံရတယ်တချို့ကတော့သူတို့ကလည်းဒီလိုမျိုးလူတွေဖြစ်ချင်ပါတယ်သို့တော်လည်းသူတို့မှာရှိနေတဲ့အခက်ခဲတွေကိုလည်းသူတို့ပြောလာကြတာရှိရဲ့ရှင
့်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုဝင်းကြော်ကြော်ရှိပါလားခင်ဗျာ
ဟုတ်ကဲ့
ကိုဝင်းကြော်ကြော်ရေဆိုတော့အခုကိုဝင်းကြော်ကြော်တို့အခုလုပ်နေကြတဲ့ဒီ MCRB အဖွဲ့အနေနဲ့ကဒီဟာကဒီငွေကြေးအဖြစ်လဲဒီနိုင်ငံခြားကထောက်ပံ့ပေးတာလားဒီဟာကဘယ်လိုရည်ရွယ်ချက်ရှိတယ်လဲဒီအခုလိုမျိုးလှုပ်ဆောင်ရတဲ့ဟိုရည်ရွယ်ချက်ကကျွန်တော်တို့အဖွဲ့ပေါ်ကတော့ဒီ
MCRB ဆိုတဲ့အဖွဲ့မှာအားလုံးကျင်းပပေးထားပါတယ်ဆိုတော့ကျွန်တော်တို့အဖွဲ့ကိုဟိုတော့ဟိုဒီထောက်ပံ့ထားတဲ့အဖွဲ့တွေပတ်သက်ပြီးကျွန်တော်ကတော့ series လို့ဒီ generation ကျွန်တော်တို့ website ကိုကြည့်ရင်ဒီပါအရှာကြီးအထောက်ပံ့တယ်ကျွန်တော်တို့ဒီရှင်အဲဒီအရှာကကျွန်တော်တို့ဟိုထောက်ပံ့ထားအဓိကတော့ဒုံန်းလေးရောက်ပေါ်လို့ကျွန်တော်တို့ဆိုတော့ network ရှိပါတယ်ပြီးလို့ရှင်တန်တဲ့ကျွန်တော်တို့ဘောထောက်ပံ့ထားတဲ့အဖွဲ့တွေပတ်သက်ပြီးကျွန်တော်တို့ website မှာကျွန်တော်တို့ကလည်း transfer ရှိအပြီးပြင်ရပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ဦးရှုမောင်ကိုလေလိုက်ပေါ်ပြန်ဖိတ်ခေါ်ကြပါလားခင်ဗျာဦးရှုမောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးရှုမောင်ကြည်ကြလေးတာနည်းနည်းလေးကြည်ကြလေးတာပြောပြပါခင်ဗျာဆောစောမေးခွန်းကိုပဲကျွန်တော်တို့အထပ်ပြောပြပါအောင်ဆိုတော့လွတ်တော်ထဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးတာတွေလှုပ်ဆောင်တာတွေဆုံးဖြတ်ချက်ချတာတွေရှိသလားဘယ်လိုမျိုးအနေထားရှိသလဲပြောပြပေးပါအောင်ခင်ဗျာ
ဒီလိုတဲ့အခြေအနေကိုပြန်ကြည့်တော့ရှိရတယ်။ဒီလိုလမ်းတွေပတ်သက်တာအခုအခုကတည်းကဒီလိုဒီအခုကိုဟောပေးနေကြတာအခုကကြဒီကနေစာရုံးမှာကြာခဏလေးဖြစ်ပါရဲ့။အဲတော့စစ်ချက်လို့တောင်းပါကျွန်တော်ကဒီဘက်ဆန်နာရမတော်ဆက်ချက်လို့ကျွန်တော်ကစစ်ချက်ကိုပြပါလိုက်။အဲအခုဒီလိုဒီအခုကဦးလို့ကျွန်တော်စစ်ချက်ထားလိုက်တော့အခုဒီကတည်းကအဲ့ဒီလိုမျိုးနေနေနေဒီမှာလို့ရှိပါမယ်လို့ကျွန်တော်ရည်လိုက်ပါတယ်ခင်ဗျာ။ဘုန်းချတာကကျွန်တော်ရင်းနှီးကြမ်းနေတဲ့ကျွန်တော်ရဲ့အဖြစ်ကျွန်တော်ကဒီဖြစ်ပြနေတဲ့ဘုရားလာတာကိုကျွန်တော်ကဒီလိုမျိုးပါလို့ရှိနေတာလေးပို့ချတာလေးကျွန်တော်ကဆက်စီရက်ဆက်ပေါ်စီနေတာပေါ့လေ။ဒီအရင်းနာနေတဲ့ပိုင်းတွေကျွန်တော်ရှိပါတယ်။အဲ့ကျွန်တော်ပို့ချတာလေးကိုကျွန်တော်စီးပွားရေးနဲ့ပတ်သက်ပြီးကျွန်တော်တို့ဘာခေါ်လဲ။ဒီအရှိန်ကြီးရဲ့ကျွန်တော်လုပ်ရတာအခုဒီကကျွန်တော်တို့ကစာအုပ်အုပ်ကိုအရှိန်ကြီးရဲ့ဒီဆက်ဆောင်တော့ဒီဘယ်လိုစစ်စစ်ပြန်မှတ်တဲ့ဒီကိစ္စတွေလေးဒီကိစ္စလေးတက်ရှင်လာနေတယ်ဘယ်လိုလဲပြန်ပြောင်းကြည့်ကြည့်ရအောင်အခုဒီကကျွန်တော်ကမိုက်ချက်ပေါ်မှာဒီဘန်းကိုကျွန်တော်တို့ရဲ့ဒီလူတွေရဲ့မိုက်ချက်ကတော့အများကြီးကြောင်းလို့ရတယ်အဲ့ဒါကျွန်တော်တို့ကချက်ချင်းတစ်ချက်နဲ့အဲ့တော့အစ်ကိုကချစ်တဲ့မချစ်လို့ကျွန်တော်ကမိုက်ပတ်တာဆိုတော့ဘယ်လိုခံစားရလဲအခုတော့ကျွန်တော်ကဒီလိုမျိုးချစ်တဲ့ကိုစားမယ်ဆိုရင်မိုက်ပတ်ကိုကြောက်လို့ရတယ်ကျွန်တော်ကတော့ပြန်လို့ကျွန်တော်မလုပ်ဘူးလေအခုကျွန်တော်ကျွန်တော် trust ကိုပြည်နေတယ်နော်ဘယ်လိုလဲဒီလိုချစ်တော့ဒါနဲ့ကျွန်တော်ကအမြန်ပုံစံကိုကျွန်တော်ကြားနေတယ်အဲ့စူပါရီးနဲ့ပတ်တဲ့အခုဒီနေ့တော့ကျွန်တော်အမြန်ပြန်ပေါ်ရဆုံးတာဟိုဒီချင်းဒီချင်းကိုစားရတဲ့ဒီလိုတွေ့ရတယ်လေဒီအချက်အလက်တွေကအရင်ရှိချင်းကဒီလိုမျိုးတွေရှိမှာကျွန်တော်ကအဲ့ဒီမှာလည်းပြောရမယ်ဘယ်လိုလဲဆိုရင်ရတယ်ပေါ့နော်အဲ့ဒါကြီးရုပ်ချက်ပြကျွန်တော်အများကြီးလောက်နေပါတယ်ဒီချက်ကဒါဖြစ်ချင်းတော့အနာဂတ်ကိုပြောဖြစ်ဖြစ်မှာဒီချက်တော့ကျွန်တော်ဒီမှာလောက်နေတာပေါ့ပတ်လို့ရတယ်ကျွန်တော်ကချာအနာဂတ်ကိုနားနာရှိမှာကျွန်တော်ကတိုက်ကြည့်ရဲ့ဘောကကျွန်တော်သူ့ရဲ့မိကျောင်းကိုကျွန်တော်လုပ်နိုင်မှာဖြစ်ပါတယ်ဒါဒီလိုလဲကျွန်တော်က
အဲ့ဒီလိုလည်းလည်းသူရမယ်လည်းတိုင်းကျွန်တော်ရှင်းနေကြအောင်ကျွန်တော်ရှင်းပြပြလိုက်ပါတယ်ခင်ဗျ ဟုတ်ကဲ့နောက်နောက်ဆက်တဲ့ကျွန်တော်မေးခွန်းလေးခက်ခက်ခက်ခက်မြန်မြန်လေးမေးချင်တာဒီအစိုးရနဲ့လွတ်တော်အခုလိုလှုပ်ဆောင်နေတာဟုတ်ပါပြီဒါပေမဲ့အစိုးရကရောလွတ်တော်ဟိုသွားသလောက်မလိုက်နိုင်ဘူးဆိုတဲ့ဒီအပြစ်မှာပြောဆိုမှုတွေရှိနေတော့လွတ်တော်အရှိတော်တော်ခီးရောက်အောင်သွားနိုင်တယ်ဒါပေမဲ့အစိုးရကနောက်ကနေပြီးတော့ဒီဥပဒေကိုလက်တွေ့အကောင့်ထဲဖော်တာပဲဖြစ်ဖြစ်ဥပဒေပြဋ္ဌာန်းတာဖြစ်ဟိုဟိုပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလိုက်နာအောင်အစိုးရတင်းကြပ်ကြပ်ဂင်တွေ့တာဖြစ်အဲ့လိုမျိုးတွေမလုံနိုင်ဘူးဆိုပြီးတော့ဝေဖန်ပြောဆိုမှုတွေရှိနေတော့အဲ့ဒီအပေါ်မှာရောလွတ်တော်နဲ့အစိုးရကြားတဲ့ကွာဟမှုအပေါ်မှာရောဘယ်လိုမြင်ကြလဲဗျလွတ်တော်ဘက်က
ဒီကောင်ကတော့ကျွန်တော်ရောက်လာတော့ဒီကောင်ကတော့ဒါလိုအပ်တဲ့ချက်ချက်ကိုဒီလိုရတယ်။ဒါကြောင့်နောက်ဆုံးကျွန်တော်ရှင်းအောင်ကျွန်တော်ကအဲဒီလိုကြည့်ရဲလား။အဲ့တော့ရှင်းရအောင်ဥပမာအဖြစ်ကျွန်တော်နေရာမျိုးသိတဲ့ပုံစံရှင်ကျွန်တော်အခုဒီကောင်ကဆောင်းတဲ့ point ကိုကျွန်တော်ရှင်းရတယ်။အခုမြန်မာလိုရှင်းရအဖြစ်ရှင်းပြနေတာတော့မှမလုပ်ဘူးဆိုတာကျွန်တော်သိရတယ်။အဲ့တော့ဒီလိုလုပ်ဆောင်ချက်ကတော့အရှင်းတော့ဆိုင်ပြည်ပြည်ပြည်တိုင်းအစီအစဉ်မော်တော်မှန်ရဲ့ဘုဆောင်ရေးဘိုင်းရောမင်းတို့တို့ကိုအားနည်းနေတဲ့တိုင်းရှိရတဲ့အမှန်ပါငွေတော်ရှိရတဲ့ဒါတို့ဒီချက်ကိုတက်ဆောင်ရလို့မျိုးကိုပြောလိုက်တယ်။ဘုချက်ကလည်းဒီချက်တော့ဘာလို့ဒီလိုဒါမျိုးတွေဖြစ်နေလဲဆိုတော့အဲ့ဒါကိုပြောရမယ်။အခုချင်းကျွန်တော်တို့ကဒီနေ့တက်ပြီးတော့ဒီစိတ်ကလေးတော့ပြန်တော့ဒီချက်တွေဒါကြောင့်ကျွန်တော်ကဒီနေ့ကျွန်တော်ရွှေရအောင်ချင်တာကိုကျွန်တော်ကတော့ဘယ်လိုမှမပြောဘူးလို့ပြောတာဖြစ်တယ်။ဒီလိုမျိုးတော့ကျွန်တော်မပြောရဘူးမှာအချင်းရအောင်လည်းလည်းကျွန်တော်ကတော့တိကျတဲ့အချိန်ကိုတိကျတဲ့အချိန်ကိုပြောရတယ်။အဲ့ဒါအခုကျွန်တော်ကတော့ဘယ်လိုအောင်တာလဲ။အဲ့ဒါကိုကျွန်တော်ကဒီလိုမျိုးလုပ်နေတာ။နိုင်ငံရေးပိုင်းလည်းကျွန်တော်စပ်တယ်လို့ထားပါတယ်။ကျွန်တော်အဲ့လိုကြည့်ရကျွန်တော်ကဒီမျိုးစိတ်ပတ်တယ်အဲ့ဒါကျွန်တော်တို့ပေါ်ရချင်းလာနေတကယ်အခုအလုပ်လုပ်နေတယ်မှာဒီလိုတဲ့ဆက်နေဒီလိုမျိုးဆက်နေတယ်ဆက်ပါဆူကြာတကယ်လည်းမရဘူးကျွန်တော်တို့ဒီလိုပေါ်လာကျွန်တော်ကြည့်နေတယ်ဆက်ပါအစိုးရကတည်းကဖိုင်လို့ကြာနေတယ်
ဖုန်းလိုင်းကတော်တော်လေးကိုမကြည့်ဘူးဖြစ်နေတဲ့ကျွန်တော်တောင်းပါပါတယ်ဆိုတော့အခုဟာတချို့လဲဟိုတိတ်ပြီးတော့နားလည်မှုရှိလိုက်မယ်မထင်ပါဘူးဒါပေမဲ့သူပြောသွားတဲ့အဓိကယူချက်ကတော့လွတ်တော်ကတော့သူတို့တတ်နိုင်တဲ့လောက်ဆောင်နေပါတယ်ပေါ့လေဒါအစိုးရလွတ်တော်ကဥပဒေတွေဘလောက်ပဲချမှတ်ပေးမယ်လဲအစိုးရဘက်ကလည်းနည်းနည်းအနောက်ကနေလိုက်လာဖို့အတွက်နည်းနည်းလေးနော်ကြကြနေခဲ့သေးတယ်ဆိုတော့သဘောမျိုးသူကပြောတော့တာဖြစ်ပါတယ်ဒါပေမဲ့ဒါကတော့အချိန်ကနေပြီးတော့တဖြည်းဖြည်းနဲ့အဖြေပြေးသွားမယ်ထင်ပါတယ်ကျွန်တော်နောက်ဆုံးခတ်တူတူလေးကျွန်တော်ကိုဝင်းကြော်ကြော်ကိုမေးချင်ပါတယ်ဆိုတော့ကိုဝင်းကြော်ကြော်တို့လှုပ်ဆောင်နေတဲ့ဒီလုပ်ငန်းတွေမှာအစိုးရဘက်ကပါဝင်ဆောင်ရွက်မှုကရောဘယ်လောက်အထိရှိသလဲကိုဝင်းကြော်ကြော်တို့ဘက်ကဘယ်လောက်အထိမျှော်လင့်ထားသလဲ
ကျွန်တော်တို့ကတော့လက်တလုံးမှာတော့အစိုးရအဖွဲ့ကြီးဖြစ်တဲ့ဟိုတိုက်ခါပေါ့လေမြန်မာနိုင်ငံကွန်မြူနတီနေတဲ့လူကွန်မြူနတီမှာတည်နေတဲ့ဆိုချုံမှုဒီတနာပေါ်တိုက်တာလို့ခေါ်မှာနော်အဲဒီတိုက်တာကဟိုဟာဒီပုံကမ်းတွေပေါ့သူတို့ဦးကြီးမှုကြီးသူနှစ်ပတ်လောက်ရှိကျွန်တော်တို့ကတော့ဒီတောင်းဆိုမှုရှိတဲ့စီးပွားရေးလုပ်ငန်းနဲ့ပတ်သက်ပြီးဒီလိုကြီးကြည့်ကြရမယ်ဘယ်လိုကြီးနားလည်ရမယ်ဟိုလူမှုဘဝအရောက်မှုတွေကိုဘယ်လိုဆန့်ကျင်မယ်သဘောပေါက်အချင်းအဲ့တော့ဒီလိုလူစားကျင်နေဆိုရင်လည်းပတ်သက်ပြီးကျွန်တော်ထွေးပြီးတော့တောက်ပြထားတာရှိပါတယ်ခင်ဗျ။အဲသူတို့ကလည်းတက်တလို့ချင်ပြီးတော့သူတို့စိတ်ဝင်တကားရှိပါတယ်ဒီကိစ္စကလည်းသူတို့အတွက်ဒီနေ့တော့အတက်အဆန်းဖြစ်နေတဲ့အချိန်မှာသူတို့စိတ်ဝင်တကားနဲ့လေ့လာတော့ရှိပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုဝင်းကျော်ကျော်ကျေးဇူးအများကြီးတင်ပါတယ်။အာဦးရှုမောင်ရောမကေတီရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ကျွန်တော်တို့အချိန်အတလောက်ပဲရတဲ့အတွက်ဒီမှာပဲရလိုက်ကြအောင်
ကိုဆောင်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမဆွန်မွန်နဲ့အတူတင်ပြခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ဆွေးနွေးချက်ဖြစ်ပါရဲ့ရှင် VOE ရဲ့အင်ကာနီညာပိုင်းအစီအစဉ်တွေမပြီးဆုံးခင်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်ရှင
်မလေးရှားလေကြောင်းပိုင်းခီးသည်တင်လေရင်တစဉ်ပျောက်ဆုံးနေတဲ့ကိစ္စဟာအကြမ်းဖက်မှုနဲ့ဆက်ဆက်ပုံမရဘူးလို့ Interpol နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။လေရင်ပေါ်ကိုခိုးရပါနိုင်ငံကူးလက်မှတ်အသုံးပြုပြီးတော့လိုက်သွားတဲ့ခီးသည်နှစ်ယောက်နဲ့ပတ်သက်ပြီးတော့အသည့်ရရှိတဲ့အချက်လက်တွေရလေရင်ဟာအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးတော့ပျောက်သွားခဲ့ပုံမရှိဘူးလို့ Interpol အတွင်းမှူးချုပ် Ronald Noble ကပြောသွားတာဖြစ်ပါတယ်။လက်ရှိယူကရိန်းကောင်းဆောင်တွေရဲ့ခရီးမယာပြဿနာကင်တွယ်ပုံဟာခရီးမယာကိုယူကရိန်းကနေခွဲထွက်အောင်လုပ်နေတာဖြစ်တယ်လို့အဖြုတ်ချခံယူကရိန်းသမ္မတဟောင်း Viktor Yanukovych ကသူ့ရဲ့အတိုက်ခံတွေကိုဒီကနေ့ပဲပြစ်တင်ဝေဖန်ပြောဆိုလိုက်ပါတယ်။ ်လေပြားနိုင်ငံမှာတပုံတွေထိန်းချုပ်ထားတဲ့စိတ်ကဲကနေရေနံစိမ်းတွေကိုတရားမဝင်တင်ဆောင်သွားတဲ့မြောက်ကိုရီးယားအလန်တက်သင်္ဘောဟာနိုင်ငံတကာရေပိုင်နဲ့ထဲကိုရောက်ရှိသွားပြီဖြစ်ပါတယ်ဂျပန်နိုင်ငံမှာလူပေါင်း 18,000 လောက်သေဆုံးပြီးဆယ်စုနှစ်အတွင်းမှာကမ္ဘာမှာအဆိုးဆုံးကြုံခဲ့ရတဲ့နျူကလ িয়ার ဓာတ်ပေါင်းမှုရေဒီယိုသတ္တိကြွပစ္စည်းတွေယိုစိမ့်ခဲ့တဲ့ဆူနာမီငလင်လိုင်းလက်ခတ်တဲ့သုံးနှစ်ပြောက်ဝန်ထဲချင်းအထိမ့်မဲ့ပွဲတွေကိုဂျပန်နိုင်ငံတလွားမှာဒီကနေ့ကျင်းပနေကြပါရရှင်
။တရင်ချင်းချုပ်ကိုမအေးတနာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်မူကတော့မဆုမွန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ Vesco Polaris ဖြစ်ပါတယ်။View American တာမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24/32/39တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.